Welcome to the Voice of America in Burmese.
Mingla manakin ba sha. Toda shin a long bi an ne kin wei cha ba si. Washington ne ro view American tan ga ni 2021 March la 6 ye. Tanin la ni manakin season ne go Myanmar Sanlo Jin manak 6 nai ga ni 9 nai thi. Line meter 32 40 ne 48. Line meter 190 ro ga ni thong lan pe ni ba bi. Chuma khin myo tat ba.ဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေသတင်း၅ပတ်ရှိလာပါပြီ။တနင်္လာနေ့ကတော့ရန်ကုန်မြို့နေရအတော်များများမှာစစ်တပ်ရဲ့ရဲတွေကညာဘက်တွေမှာလူနေရပ်ကွက်တွေအိမ်တွေထဲကိုဖြစ်ခတ်ဖမ်းဆီးတာတွေလုပ်လာပါပြီ
။
ရန်ကုန်မြို့ဟာစစ်မြေပြင်လိုဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။တာမွေချောင်မြောင်း၊တင်ကန်းချွန်း၊တောင်ကလာ၊ဒေါ်ပုံ၊မယန်းကုန်းဆိုင်၊ရန်ကင်းပဟန်၊ရှိတီတာမြို့နယ်ပါဝင်ရန်ကုန်မြို့နေရအတော်များများမှာဖြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးမြောက်ကလာဘက်မှာတော့အတန်ပုံ၊မြေကိုပုံအကျဉ်းကြီးအစ်စ်တွေလည်းဖြစ်ခတ်ခဲ့ပါတယ်။မန္တလေးမြို့မှာလမ်းပေါ်ကဆန္ဒပြသူတွေပြစ်ခတ်ဆင်းနေနေတယ်လို့အခုရက်ပိုင်းတွင်မှာရက်ွက်အုပ်ချုပ်ရေးရုံးတွေတက္ကသိုလ်တွေကောလိပ်ဝန်းတွေဆေးရုံတွေမှာရင်းနဲ့စစ်သားတွေဝင်ရောက်နေရာယူနေတဲ့အတွက်မြို့ကန်တွေကဝန်းဝန်းကန့်ကွက်နေကြပါတယ်။အဖမ်းဆီးခံရသူအများအပြားရှိပြီးရဲတွေရဲ့လက်တီးနဲ့ထိုးတာစစ်ဖက်နက်တွေနဲ့ကန်ကြောက်တာအပြင်နံမတုံးနဲ့ရိုက်ပြီးရဲကားစီဒရုတ်တိုက်ဆွဲခေါ်တာကိုလူမှုမီဒီယာတွေမှာတွေ့နေရပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေနဲ့တက္ကသိုလ်တွေဆေးရုံတွေမှာဝင်ရောက်စီးနှင်းစခန်းချတာတွေလုပ်ခဲ့တဲ့နောက်မှာမြန်မာနိုင်ငံကဩဇာကြီးတဲ့မဟာမိတ်အလုသမာအဖွဲ့အစည်းများကမတ်လ၈ရက်တနင်္လာနေ့ကစပြီးတနင်္ဂနွေအတိုင်းတာနဲ့အထွေထွေသပိတ်ကြီးမှောက်ဖို့ကြေညာချက်ထုတ်ပြန်ဆော်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုရန်စဲအောင်ကြိုးစားတဲ့အနေနဲ့တနင်္ဂနွေလုံးအလုမဆင်းအလုရလှုပ်ရှားမှုလှုပ်ဆောင်ကြဖို့မြန်မာနိုင်ငံကအလို့သမားတက်မကနဲ့အဖွဲ့အစည်းပေါင်း18ခုကကြေညာချက်ထုတ်ပြန်တောင်းဆိုတာပါ။စီးပွားရေးလုပ်ငန်းဆောင်တာတွေပုံမှန်လုပ်ပြီးအထွေထွေအလုပ်ရအထောက်ရှားမှုလုပ်ဖို့ကြံ့ကြာနေမယ်ဆိုရင်အာဏာကိုချုပ်ကင်ထားတဲ့စစ်တပ်အတွက်ပဲအကျိုးရှိမှာဖြစ်ပြီးအခုအချိန်ဟာဒီမိုကရေစီကိုခုခံကာကွယ်ရမယ့်အချိန်ဖြစ်တဲ့အတွက်အလုပ်ရအထောက်ရှားမှုလုပ်ဖို့ပန်ကြားထားတာဖြစ်ပါတယ်။မြန်မာနိုင်ငံထဲချုပ်လုပ်ငန်းအလို့သမားတက်မကဥက္ကဋ္ဌမမိုးဆန္ဒမြင့်ကတော့အလို့သမားအများစုပါဝင်ပူးပေါင်းလာမယ်လို့သူယုံကြည်ကြောင်းနဲ့ရှင်အားနဲ့ရှင်ပြုတ်ကြတဲ့အထိဒီအထွေထွေတပိတ်ကိုဆက်လုပ်သွားဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဆန္ဒပြပြည်သူကိုအကြမ်းဖက်ချေမှုန်းမှုတွေတိုးလုပ်နေတာကိုတုံ့ပြန်တဲ့အနေနဲ့မြန်မာအစိုးရနဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေကိုဩစတြေးလျကဆိုင်းငံ့ထားလိုက်ပြီးမြန်မာအစိုးရအတွက်ပေးရနေတဲ့ကူညီထောက်ပံ့မှုတွေကိုအစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုပြောင်းလဲပေးရမှာဖြစ်ကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရစ်စပင်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဖေဖော်ဝါရီလမှာစစ်တပ်အာဏာသိမ်းပြီးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတားအစုအဝေးကိုဖျောက်ချခဲ့ခြင်းကဆက်ပြီးဆန္ဒပြပြည်သူတွေကိုတွေးမြေချဖြိုခွင်းနေတာကိုဩစတြေးလျအစုအဝေးကအထူးစိတ်ကူကြောင်းနဲ့နိုင်ငံတကာရပိုင်ခွင့်ဖြစ်တဲ့ငင်းငင်းစွာစုဝေးဆန္ဒပြခွင့်တွေကိုချိုးဖောက်နေတာအတွက်ပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးရဲတွေအနေနဲ့ဆန္ဒပြပြည်သူတွေအပေါ်အကြမ်းမဖက်ဖို့တိုက်တွန်းလိုက်ပါတယ်။အတိုင်းနိုင်ငံပုတ်ကိုဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်တဲ့အခုရန်ကုန်မှာအဖမ်းခံနေရတဲ့ဩစတြေးလျပါမောက်ခရှောင်းတန်နာကိုတန်ယုံကောင်စစ်ဝင်တွေ့ခွင့်ကန့်သက်ထားမှုအတွက်စိတ်ပူကြောင်းလည်းပြောပါတယ်။ပမောက္ခတန်နာကိုရောအဖမ်းခံရတဲ့ဒေါန်ဆန်းစုကြည်တမရဥဝင်းမြင့်နဲ့တခြားဥပဒေနဲ့ဖန်တာသူတွေကိုအ мян ပြန်လွှတ်ပေးဖို့လည်းတောင်းဆိုပါတယ်။ဩစတြေးလျအစိုးရအနေနဲ့မြန်မာရေးမူဝါဒချမှတ်ဖို့အထူးသဖြင့်အာဆီယံအင်ကြီးချင်းတွေဖြစ်တဲ့ဂျပန်၊အိန္ဒိယအပါအဝင်နိုင်ငံတကာမိတ်ဆွေတွေနဲ့ခြေပြန့်တဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေတယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တင်းမာမှုတွေပြေလျော့အောင်တမလိုက်တဲ့တမတမချက်ချက်ညှိနှိုင်းပေးလိုတယ်လို့တရုတ်နိုင်ငံတော်အတိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဝန်ကြီးကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်။
မြန်မာရှိတုံးမှုတာချာတင်မှာရှိတယ်။ဆွေတုံးဆောင်ချီချီတုံးမှု
မြန်မာနိုင်ငံဟာအာဆီယံဖွဲ့ဝင်နိုင်ငံဖြစ်ပြီးအာဆီယံရဲ့တခြားနိုင်ငံအရေးဝင်မဆက်တဲ့အမူအရာကိုတရုတ်ကထောက်ခံတယ်လို့မြန်မာပြည်သူရဲ့ဆန္ဒနဲ့အချုပ်ချအားနာကိုလေးစားကြောင်းနဲ့တရုတ်အနေနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်သွယ်ပြောကြဖို့အသင့်ရှိပြီးမြန်မာနိုင်ငံလက်ရှိအခြေအနေတင်းမာမှုရောပါစေဖို့အပြည့်အစုံဆောင်တဲ့ကဏ္ဍကပံ့ပိုးမှုအသင့်ရှိတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာပြည်ရဲ့နာစစ်တပ်အာဏာသိမ်းတာမျိုးကိုတရုတ်အနေနဲ့လုံးဝမြင်တွေ့လို့တော့မဟုတ်ကြောင်းတရုတ်အစိုးရကပြောကြားခဲ့တယ်လို့ဒီလိုအာဏာသိမ်းမှုမှာတရုတ်အစိုးရရဲ့ပံ့ပိုးပတ်သက်မှုရှိနေတယ်ဆိုတော့ မီဒီယာတွေမှာဖော်ပြနေတာတွေလည်းမဟုတ်မှန်ကြောင်းညာဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးအရက်သားခေါင်းဆောင်ဒေါက်တာဆန်းစုကြည်ပါဝင်ခေါင်းဆောင်တွေကိုဖမ်းဆီးထားတာအ мян ပြန်လွှတ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အကြေညာချက်ကိုတော့တရုတ်ကသဘောတူခဲ့တာပါဒါပေမဲ့မြန်မာနိုင်ငံမှာဘယ်လိုအပြောင်းလဲတွေပဲဖြစ်ဖြစ်တရုတ်မြန်မာဆက်ဆံရေးကတော့ပြောင်းလဲမှာမဟုတ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ524 kHz 12.3 540 kHz 8.3 551 kHz 9805နဲ့590 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းနေလာနေမနေ့ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းဂျမ္မူးနဲ့ကက်ရှမီးယားဒေသမှာဖမ်းမိခဲ့တဲ့ရိုဟင်ဂျာဒုက္ခသည်150ကျော်ကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့စီစဉ်နေတယ်လို့တာဝန်ရှိသူတွေကတင်းငွေနေနေမှာပြောကြပါတယ်။ဒီဒုက္ခသည်တွေဟာအဲ့ဒီဒေသမှာတရားမဝင်နေထိုင်သူတွေဖြစ်ပြီးအိန္ဒိယရဲတွေကဖမ်းမိခဲ့တာပါ။ဂျမ္မူးဒေသမှာတရားမဝင်ဆွေရွယ်စရမ်းမရှိဘဲနေထိုင်နေတဲ့နိုင်ငံသားတွေကိုဒိုက်လန်ရှာဖွေရာကဒီရိုဟင်ဂျာဒုက္ခသည်တွေကိုဖမ်းမိခဲ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့ဒေသဆိုင်ရာအရာရှိကြီးနှုတ်ဦးကပြောကြပါတယ်ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေစစ်ဆေးရယူထားပြီးနောက်လောလောဆယ်ယာယီအချုပ်ထောင်မှာဖမ်းထားပါတယ်ဝန်ကြီးချုပ်မိုဒီအစိုးရကဂျမ္မူးနဲ့ကက်ရှမီးယားဒေသကို2019ဩဂုတ်မှာအထူးလွတ်လပ်ခွင့်ရဒေသအဖြစ်ကနေပယ်ဖျက်ခဲ့ပြီးအိန္ဒိယဘူအစိုးရကနေတရားအုပ်ချုပ်နေတာပါရိုဟင်ဂျာတွေဟာမွတ်စလင်တွေဖြစ်ပြီးတရားဝင်နိုင်ငံသားတွေဖြစ်တယ်လို့နိုင်ငံလုံခြုံရေးအတွက်အန္တရာယ်ရှိတယ်ဆိုပြီးဟိန္ဒူအမျိုးသားရေးဝါဒီအိန္ဒိယအစိုးရကဖမ်းဆီးပြန်ပို့ဖို့အမိန့်ထုတ်ထားပါတယ်2019ခုနှစ်ရခိုင်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းတိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတာပါမြန်မာအစိုးရကရောစစ်တပ်ကပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဖယ်ချထားပါတယ်ခင်ဗျာတောင်ကိုရီးယားနဲ့အမေရိကန်တပ်တွေပူးတွဲပြီးငွေဥရသည်စီးရေးလိချင်းမှုကိုဒီသတင်းပတ်တည်းလှုပ်သွားဖို့ရှိပေမဲ့ကိုဗစ်ကာယရောဂါကာလဖြစ်တာကြောင့်ရင်လိုပုံမှန်မဟုတ်ပဲနှစ်ဖက်စည်ရင်အားပမာဏကိုလျှော့ချပြီးလှုပ်သွားမယ်လို့တောင်ကိုရီးယားအစိုးရကတင်းငွေနေနေ့မှာကြေညာပါတယ်။ကိုယ့်ရဲ့ကြောင့်မဲ့ဒီပူးတွဲစည်ရည်လိချင်းမှုကိုတင်းလာနေ့မှာစတင်မှာဖြစ်ပြီးကွန်ပျူတာစနစ်နဲ့တပြိုင်တည်းအမိပေးတဲ့စည်ရည်လိချင်းမှုကိုလှုပ်သွားမယ်လို့တောင်ကိုရီးယားပူးတွဲစည်ဦးစီးချုပ်ကသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။တောင်ကိုရီးယားနဲ့အမေရိကန်နှစ်ဖက်တပ်တွေဟာကိုဗစ်ကာယရောဂါအခြေအနေကိုရောလိုအပ်တဲ့အချိန်မှာတိုက်ပွဲအတွက်အစဉ်အသင့်ဖြစ်နေအောင်နဲ့ကိုရီးယားကျွမ်းနယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးစတဲ့ဗေပောင်းစုံကိုထယ်သွင်းစဉ်းစားရင်ကိုဗစ်ရှိနေတဲ့ဈာကအခုလိုစည်ရေးပူးတွဲလေ့ကျင့်မှုဆက်လုပ်သွားဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်အခုလိုတောင်ကိုရီးယားအမေရိကန်ပူးတွဲစည်ရေးလေ့ကျင့်မှုကိုမြောက်ကိုရီးယားကအနီးကစောင့်ကြည့်လို့ရှိပြီးတကယ့်စစ်ပွဲအတွက်အစမ်းလေ့ကျင့်နေခြင်းမှာဖြစ်တယ်လို့တုံ့ပြန်လို့ရှိပါတယ်ခင်ဗျာတာလီဘန်ကောင်းဆောင်တွေဟာအမေရိကန်ပြည်ထောင်စုနဲ့အတူအာဖဂန်နစ္စတန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြန်လည်စတင်နေပြီဖြစ်ကြောင်းအာဖဂန်တာလီဘန်အဖွဲ့ကပြောပါတယ်။အရင်ရရှိလာတဲ့ငြိမ်းချမ်းရေးသဘောတူညီချက်အရအမေရိကန်ဦးဆောင်တဲ့နိုင်ငံခြားတပ်ဖွဲ့တွေအာဖဂန်ကနေမေလ၁ရက်နေ့နောက်ဆုံးထားထွက်ခွာဖို့တတ်မှတ်ထားတဲ့ရက်နဲ့တဖြည်းဖြည်းနီးကပ်လာချိန်မှာအခုလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်လိုက်တာပါ။တာလီဘန်အဖွဲ့ရဲ့နိုင်ငံခြားရေးဆိုင်ရာဒုတိယအကြီးအကဲအဗ်ဒယ်ဘာရန်နဲ့အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇမေခါလီဇတ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဒိုဟာမြို့မှာတောက်ချနေကကျင်းပခဲ့တယ်လို့အာဖဂန်ပြောခွင့်ရကဆိုပါတယ်။လက်ရှိအာဖဂန်အစိုးရကတော့အမေရိကန်တို့သိမ်းပိုက်မှုကြောင့်ဖြစ်ထွန်းလာတဲ့တရားမဝင်အဖွဲ့အစည်းတစ်ခုအဖြစ်သာသတ်မှတ်တယ်လို့တာလီဘန်တို့ဘက်ကပြောပြီးအာဖဂန်ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေကနေအစ္စလာမ်ရဲ့အစိုးရတရားပေါ်ပေါက်လာရေးကိုသာတာလီဘန်တွေဘက်ကတောင်းဆိုနေတာပါ။အာဖဂန်သမ္မတဂါနီကတော့အစိုးရတရားဖွဲ့စည်းဖို့ဆိုရင်ရွေးကောက်ပွဲကတဆင့်သာဖွဲ့စည်းရမှာဖြစ်ကြောင်းစနေနေ့ကထုတ်ပြန်လိုက်ပါတယ်ခင်ဗျာ။ကမ္ဘာလူကမ္ဘာသားတွေတတိရှိရှိနဲ့ကိုဗစ်ကာဝယ်ဆေးကိုထိုးကြဖို့ကြီးပဲဘာသာရေးကောင်းဆောင်ဒလိုင်လာမားကတိုက်တွန်းလိုက်ပါတယ်။အိန္ဒိယမြောက်ပိုင်းဒမ်ဆရာမြို့မှာစနေနေ့ကသူကိုယ်တိုင်ကိုဗစ်ကာဝယ်ဆေးထိုးပြီးတဲ့နောက်အဲဒီလိုပြောဆိုလိုက်တာပါ
။ In order to prevent some serious problem is this injection.
တကယ်ဆိုရင်ဝေကာယောဂါကိုကာကွယ်တားဆီးနိုင်ဖို့ဒီဆေးထိုးတာကအရန်ကိုအထောက်အကူဖြစ်စေသလိုအရန်လည်းကောင်းပါလေထိုးလို့ရတဲ့သူတိုင်းဒီကာဝယ်ဆေးကိုထိုးသင့်ပါလေလို့ဖုန်းတော်ကြီးဒလိုင်လာမှာပြောသွားတာပါဒ ီလိုတိုက်တွန်းမှုရှိပေမဲ့တချို့နိုင်ငံတွေမှာကာကွယ်ဆေးအလုံးအလောက်မရနိုင်သေးတဲ့ပြဿနာရင်ဆိုင်နေရပါတယ်။ဥရောပနိုင်ငံတွေမှာကိုဗစ်ကာကွယ်ဆေးတန်းနဲ့ချီလိုအပ်နေသေးဖြစ်ပြီးအက်စထရာဇနကာကာကွယ်ဆေးထုတ်ဖို့လိုအပ်တဲ့အခြေခံစည်းပစ္စည်းရရှိနိုင်ရေးအတွက်ဥရောပသမ္မတကအမေရိကန်ပြည်ထောင်စုကိုမြစ်တာရပ်ခန့်ထားကြောင်း EV သတင်းဘုတ်မှာဖော်ပြပါတယ်။ John Hopkins တက္ကသိုလ်သုရေသနဌာနရဲ့အဆိုအရဒီတနင်္ဂနွေမနေ့အထိဆိုရင်ဒီကမ္ဘာလုံးမှာကိုဗစ်ကူးစက်မှုပေါင်း116တန်းကျော်ရှိလာပြီဖြစ်ပါတယ်ခင်ဗျာ ဒီနေ့လေးမနက်ခင်း VOA ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပ
ါဒေါရရှင်များရှင်ကျွန်မတင်ကြည့်ထိုက်ပါမကွေးတိုင်းထီလင်းမြို့မှာတနင်္ဂနွေနေ့ညပိုင်း10:00ဝန်းကျင်အတွင်းရဲစခန်းရှိဆန္ဒပြတောင်းဆိုတဲ့လူအုပ်ကိုရဲကပြစ်ခတ်လူစုခွဲတာကြောင့်အသက်23နှစ်အရွယ်ကိုအောင်မြတ်လင်းတနက်ချီခံရနဲ့ပွဲချင်းပြီးတိတ်ဆုံးခဲ့ပါတယ်။ကိုတိုင်ကျုံတွေ့ခဲ့ရသူကိုစီသူအောင်ကိုဆက်သွယ်မေးမြန်းထားပါတယ်
။ကျွန်တော်တို့ဒီထဲမှာဟွာထဲမှာလူငယ်လေးတွေကဟွာကောင်းလေးတယောက်ကိုရဲရလာဆွဲရခင်ဗျကောင်းကောင်းမြတ်ဆိုတဲ့တယောက်ကိုအဲ့မှာလူကตัวเยี่ยนวนบ้านตอนเราเจอเราลูทูอ่ะนี่มาไม่คันยะนี่เนาะไอ้หว่ามาเสียดอซีมาช็อกเลยเสียดอเนี่ยไอ้ยูเนี่ยมูยูเนี่ยหนีเลยเตียตุยเนี่ยหนีเลยเอ้ามาเตียตุยเนี่ยหนีแล้วดูก็เปลี่ยนตัวมาไปดูเปลี่ยนตัวไม่เปลี่ยนเนี่ยลูทูอ่ะไอ้เยี่ยนตะคันชื่อโถ่พี่มาดูก็เจอลูทูหว่าเราเองก็200รอบใช่มั้ยครับเนี่ยเอ้าอันนี้เองก็200รอบก็ตัวนี้มากองกองเนี่ยกูเปลี่ยนตัวไปซื้อมาตัวออเลยไอ้เฉยมาดูๆคว้าไก่เลยปรมาตะคาดูอะตันบงเนี่ยนอกเป็นอะตันบงเนี่ยพี่อยู่บงเนี่ยต้องนะครับมีชูปิดเลยครับเนี่ยปิดကြည့်တဲ့တင်တာပြစ်တော့ခင်ဗျာဟုတ်
စိုးစိုးဝါးဝါထိခိုက်ဒဏ်ရာရတဲ့သူတွေရောရှိပါသလား
တယောက်ကပွဲချင်းမိတည်သွားတာခင်ဗျာနှလုံးကိုတက်တက်မှန်တာခင်ဗျာ
တယောက်ဆိုတာကဘယ်သူပါလဲရှင
်အဲ့မှာနာမည်လေးပြောပြမယ်ဆိုရင်ကျွန်တော်နာမည်အောင်မြတ်လင်းခင်ဗျာအသက်က23နှစ်ခင်ဗျာထမင်းကုန်းရွာခင်ဗျာသူကခီးလင်းမြို့နယ်ထမင်းကုန်းရွာခင်ဗျာ
သူကတည်ပွဲချင်းပြီးတည်သွားတယ်ဆိုတာကကိုစီသူတို့ကဘယ်လိုပါလဲသူစေးရုံကိုပို့ပြီးတော့တည်တာလားဘယ်လိုတည်ပါလဲရှင်
ကျွန်တော်တို့ဖွဲ့ကိုယ်တိုင်ကိုတည်လာတာခင်ဗျဆေးရုံကလည်းပြည့်တဲ့အချိန်ဖွင့်မထားဘူးခင်ဗျဆေးရုံကဆရာဝန်တွေကလည်းဆရာမတွေကလည်းအဲ့ဒီမှာစီဒီအမ်မလုပ်တဲ့ဆရာမတွေကထွက်မလာဘူးခင်ဗျအဲ့ကြောင့်ကျွန်တော်တို့ကအပြင်မှာရှိတဲ့ဆရာမတွေနဲ့ဘုန်းကြီးကျောင်းမှာတည်သွားတာခင်ဗျဘုန်းကြီးကျောင်းဟိုဘော်ရောက်တော့အသက်မပါဘူးခင်ဗျလမ်းပေါ်မှာနေတည်ရခင်ဗျ
ဘယ်လိုထိမိပါသလဲရှင်သူ့ကိုလေ
ဟိုနှလုံးကတည်းကဖောက်သွားတာခင်ဗျကြီးကနှလုံးကနေဖောက်ပြီးမှကြောကိုထွက်သွားတာခင်ဗျဖောက်ရှင်းပေါက်သွားတာခင်ဗျနှလုံးကို
ဟုတ်ကဲ့အခုသူ့ကိုဘယ်လိုထားထားပါသလဲရှင်ဟိုစေးရုံ
ကျွန်တော်အဲ့ထမ်းမုံရောက်ထမ်းမုံရောက်မှာထားထားတယ်ခင်ဗျအဲ့ဒါမနေ့ကကြာရင်အဲ့ဓာတ်ပုံလေးကိုကျွန်တော်တို့ခွဲစစ်ဖို့အတွက်ကျွန်တော်တို့ကခွဲစစ်နဲ့ဆရာဝန်မှုခွဲကြဝန်လည်းမရှိဘူးခင်ဗျနေဆိုတော့အဲ့ဘယ်လိုလုပ်အောင်လဲကျွန်တော်ခရယံကိုကူညီတောင်းလို့ကြိုးစားနေရခင်ဗျအ
ခုသူ့ကိုဘယ်မှာထားထားပါသလဲရှင်ရွာကိုပို့လိုက်တာပါ
သူ့ဇာတိရွာမှာထားထားခင်ဗျဇာတိရွာမှာထားထားခင်ဗျအ
ော်ဟုတ်ကဲ့ညာရင်းချင်းပို့လိုက်တာပေါ့နော်
ရလွင်းချင်းဟုတ်တယ်ဗျာဖုန်းဖုန်းမွေးရဲ့အမိန့်နဲ့ဒီတိုင်းမဲရွာကိုချက်ချင်းတည်ခဲ့တာဗျာမြို့ပုံမှာဆိုင်ရဲရဲတက်ပေါ်ယူလာဆွဲမှာဆိုလို့ခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့ထိမိခိုင်းမိသူတွေများရှိပါသလ
ားရှိရခင်ဗျာရာဘာကြီးထိမိလိုက်သူတောင်း5ယောက်6ယောက်ရှိရခင်ဗျာ
ဟုတ်ကဲ့အဲသူတို့ကိုဘယ်မှာကုသခံနေလားဒါမှမဟုတ်ဘလို့ထားထားပါလဲရှင
်တကူပါခင်ဗျာပေါင်ဟိုဘက်ဒီဘက်ပေါက်ပါတဲ့2ယောက်ကတော့ကျွန်တော်ဆေးရုံကိုပြောင်းလိုက်ပြီခင်ဗျာဟုတ်ဒီလူဆေးရုံ
ကိုအောင်ကောင်းရက်ကိုပြန်လွှတ်ပေးပါသလားရှင
်မလွှတ်ပေးဘူးခင်ဗျမလွှတ်ပေးဘူးခင်ဗျခုလေးဒီထင်းပေးထားအောင်ခင်ဗျဟုတ
်တနင်္ဂနွေနေ့ကပြစ်ခတ်လူစုခွဲခံရတဲ့ထီးလင်းမျိုးကခြေနေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
်ရန်ကုန်မြို့မှာတော့မင်းညာကနေရာတော်များများမှာလုံခြုံရေးတွေကပြစ်ခတ်နေနေတာတွေတော်လေးဖြစ်ပွားခဲ့ပြီးတော့ရန်ကုန်မြို့ဟာစစ်မြေပြင်တစ်ခုလိုဖြစ်နေတယ်လို့မြို့ကန်တွေကပြောပါတယ်လုံခြုံရေးတွေကဆေးရုံတချို့နဲ့တက္ကသိုလ်တွေကိုဝင်ရောက်နေရာယူတက်ဆွဲခဲ့ပြီးတော့ရန်ကုန်အနောက်ပိုင်းဆေးရုံမှာတော့ကန့်ကွက်ခဲ့တဲ့ရက်ွက်နေပြည်သူကိုပြစ်ခတ်နေနေမှုတွေလုပ်ခဲ့ပါတယ်။ဒီကြောင့်ပြည်သူတွေတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအနာသိမ်းမှုကိုနိုင်ငံတော်ကန့်ကွက်ဆန္ဒပြတာတွေဆက်ဖြစ်နေနေမှာပဲ။ရန်ကုန်မှာတော့မင်းညာကနေရာအတော်များများမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီမှာမြို့နယ်ကအနောက်ပိုင်းဆေးုံမှာလဲလုံခြုံရေးတွေဝင်ရောက်တက်ဆွဲတာကိုရက်ွက်နေပြည်သူလူထုတွေကကန့်ကွက်ခဲ့ကြပြီးဒါကိုလုံခြုံရေးတွေဘက်ကည9နာရီခွဲလောက်မှာပြစ်ခတ်နေနှင်းခဲ့တာကို Facebook လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတစ်ခုမှာတွေ့ရပါတယ
်ကျော်အထဲကြီးကိုလိုက်ဆွဲနေပါတယ်ကျော်အနောက်ပိုင်းဆေးုံကိုဝင်ဆွဲနေပါတယ်ဝင်စီးနေကြပါတယ်ခင်ဗျအနောက်ပိုင်းဆေးုံဝင်စီးကြောအခုလမ်းလေးတွေလိုက်ပြနေကြပါတယ်ကျော်ဒီမှာရဲတွေအများကြီးအင်အားအများကြီးပါပဲ
ရောက်ကဘာမျိုးနယ်ကဝေဘာကြီးစေးုံမှာလဲလုံချိုရေးတပ်ဖွဲ့ဝင်တွေဝင်ရောက်နေရာယူတာကိုရက်ကွက်နေပြည်သူတွေကဝိုင်းကန့်ကွက်ခဲ့ကြပြီးတော့ည9နာရီလောက်မှာအတံမုံတွေမိခိုးဘုံတွေအပြင်တကယ်ကြီးစစ်တွေနဲ့လည်းပြစ်ခတ်ခဲ့တယ်လို့ရောက်ကလာပါမြို့နယ်မှာနေထိုင်တဲ့ကိုအောင်မျိုးကပြည်ဝေးကိုပြောပါတယ
်ဝေဘာကြီး6ရက်ကွက်ဓမ္မတုခလမ်းထိပ်မှာဖြစ်သွားတာပါခင်ဗျဖြတ်သွားတဲ့ဒီလုံချိုရေးဂျူနယ်လို့ပြောထားတဲ့စကားရဖြစ်သွားတာပါ9နာရီလောက်ကဖြစ်သွားတာစနေကြောကြောအင်းဒီမှာလူမရှိဘူးခင်ဗျလူမရှိဘူးသူတို့ကိုလေဘာမှရန်ဆရာလည်းမရှိဘူးတက်တက်လေးကိုခုနှစ်ချက်ပြစ်သွားတယ်လို့အဲ့ဒီကကျွန်တော်လမ်းပြောရခင်ဗ
ျဒါကတောင်မွေတင်ငန်းညောတောင်းခလာတော့ဘုံမရန်ကုန်လှိုင်းရန်ကင်းဗဟန်းရွှေပြည်သားလမ်းမတော်အပါဝဲရန်ကုန်နေရာတော်မင်းမြတ်မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့ဒီပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့လမ်းမတော်မှာနေထိုင်သူတဦးကတော့အခုလိုပြောပါတယ
်အရင်အတန်ဘုံအရင်ကြားတာအတန်ဘုံအရင်ကြားတယ်ကြားတော့အဲမိတွေမိတ်ပေါ့နော်မိတွေမိတ်ပြီးတော့ဒီကင်းသမားတွေဘာတွေစောင့်နေရရှိအဲ့ဒါတွေလည်းနည်းနည်းအမောင်တွေကနေစောင့်ကြည့်နေရပေါ့အတန်ဘုံတွေတောက်လျှောက်ကြားတယ်ပြီးတော့ဒီလုံးလုံးက3လမ်းသူတို့ကအဲစက်တန်နဲ့မှတယောက်ပြောလာတာဒီစစ်နဲ့ပြည့်ပြီးတော့ပေါင်ရှက်ထီရောလို့ပြောတာ
မင်းညာကပြစ်ခတ်မှုတွေအတွင်းထိခိုက်ဒဏ်ရာသူဘယ်လောက်ရှိတယ်ဆိုတာအခုချိန်ရှိတော့အတိအကျမသိရသေးပါဘူးဒီလိုပြစ်ခတ်မှုတွေကြောင့်မြို့ကန်တွေလည်းစိုးရိမ်နေကြပြီးတော့လက်ရှိရန်ကုန်မြို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတောင်မွေမြို့နယ်ကြောင်မြောင်းမှနေထိုင်သူတဦးကတော့ VOA ကိုအခုလိုပြောပါတယ
်ခုနေတော့ညပိုင်းခု9နာရီကျော်လောက်ကစပြီးတော့ရန်ကုန်မြို့ကဒီလိုစစ်နေပြန်နေတာပဲသူကလမ်းလိုက်ကိုဝင်ပြီးတော့အော်တံပေါ်နဲ့ပတ်သက်ပြီးထိုးဆက်ဖြစ်တော်လေးကျွန်တော်တို့ကြောင်မြောင်းမှလည်းအဲ့လိုပြီးကောင်းလေးတို့တော့တွေ့ရတယ်ဆိုတော့အင်းလိုက်ကတော့မီးရဖိုက်ပြီးတော့ဆောင်းကြည့်နေတဲ့အနေအထားပေါ့နော်ဟိုအဲ့ဒီတော့ဖြစ်နေတာကြည့်ရတော့ဒီကောင်လေးကလူစုအတော့တရားတရားနဲ့တွေ့ရ
လုံလုံရေးအာဏာပိုင်တွေဟာဆန္ဒပြတဲ့သူတွေကိုဖမ်းဆီးနှိမ်နှင်းတာတွေလုပ်နေတဲ့အချိန်ထဲမှာပဲအခုရပိုင်းတွေအတွင်းအုပ်ချုပ်ရေးမှုယုံနေစေးုံနေနဲ့တက္ကသိုလ်ကျောင်းဝင်းတွေမှာလည်းနေရာယူတက်ဆွဲတာတွေတိုးပြီးတော့လှုပ်လာနေပြီးရန်ကုန်စေးုံကြီးမှာလည်းရတဖွဲ့ဝင်16ယောက်ဝင်ရောက်နေရာယူထားတာတွေရှိတယ်လို့အမည်မဖော်လိုတဲ့ဆရာဝန်တဦးကပြောပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါCRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဝင် NLD တည်သူလွှတ်တော်ကိုစလေကိုစီတူမောင်ရဲ့ဖခင်ဥပီတာကိုတနင်္ဂနွေနေ့ကနေအိမ်မှာစစ်သားနဲ့ရဲတွေကရိုက်နှက်ပြီးအကြမ်းဖက်ဖမ်းဆီးခေါ်ဆောင်သွားတာနဲ့ပတ်သက်လို့ကိုစီတူမောင်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
ခုဒီကျွန်တော်အဖေကို10နှစ်ဝန်းကျင်လောက်မှာပေါ့ဗျာအဲစစ်သားနဲ့ရဲကသူတို့ဟိုကအင်အားလုံးရင်းနဲ့ဝင်လာတယ်လို့ကျွန်တော်အရင်လှမ်းဆက်ပါတယ်လှမ်းဆက်ပြီးတော့အခုကျွန်တော်အဖေကတိန်းဆောင်ရင်းတော့မရလိုက်တဲ့အချိန်မှာကျွန်တော်မိသားစုတွေပေါ့ကျွန်တော်ရဲ့ညီကောင်မောင်နှမတွေဖုန်းရအားလုံးကိုတိန်းပြီးတော့သူတို့ဒီတက်နေတဲ့ချိန်ညနောက်ပြီးတော့အဖေကိုလည်းသူတို့ရိုင်းနှက်သွားတယ်လို့ညီမတယောက်ကလှမ်းဆက်ပြီးတော့ပို့ပြီးကျွန်တော်ပြောတယ်ဆိုတော့အဖေကတော့အခုဖမ်းဆန်လိုက်ရပြီဟိုစစ်သားနဲ့ရဲဖမ်းသွားတယ်လို့ပဲကျွန်တော်သိတယ်အဲနောက်ဆုံးအချိန်တွေကျွန်တော်မသိရသေးဘူးဆိုတော့အဖေကဘာဖြစ်လို့လဲဆိုတော့အဖေကဟို NLD ပါတီဝင်လည်းဖြစ်နေတယ်1990တုန်းက NLD ဆိုင်မြို့နယ်မှာဒီလွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ဘူးလေဦးစောမြတ်တင်ရွေးကောက်ပွဲကိုယ်စားလှယ်ဖြစ်နေသူကဆောင်ရွက်ခဲ့ဘူးလေဗျ။အဲမြို့နယ်လူမဲ့တာဝန်သားလည်းဖြစ်ပြီးရယ်2009ခုနှစ်ကလည်းကျွန်တော်ရဲ့နိုင်ငံရေးလှုပ်ရှားမှုအားပေးကူညီမှုနဲ့ရောသူ့ရဲ့နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ရောသူ့ကိုထောင်နဲ့လေးနဲ့အကြခံခဲ့ရဘူးလေပေါ့နော်။သူနိုင်ငံရေးကျင်းသားဟောင်းတယောက်လည်းဖြစ်တယ်ပေါ့။အဖေကလွယ်ကူထောင်နဲ့ဒီတောင်ကြီးထောင်မှာလည်းသူကလေးနဲ့တီတီဖမ်းဆီးထိန်းသိမ်းခံခဲ့ရဘူးလေဗျ
။ကိုစီသူမောင်အဖေကိုသူတို့ဖမ်းသွားတယ်လို့မင်းညားဆိုလို့ရှိရင်လည်းပပဲတန်းကကိုစီသူမောင်ရဲ့ရေကောက်ပွဲကိုလည်းဥက္ကင်မောင်လက်ကိုဖမ်းပြီးတော့ညာရင်းချင်းမှာပဲပေါ့နော်သူတို့နှိမ့်ဆက်တဲ့အတွက်ညာရင်းချင်းဆုံးသွားတဲ့အခြေအနေလည်းဖြစ်ထားတယ်ဆိုတော့လေအဲ့ဒီလိုဖြစ်ပြီးတော့အခုကိုစီသူမောင်အဖေကိုဖမ်းတယ်ဆိုတော့အဲ့ဒါမျိုးကဆက်ဆက်မှုရှိနေမှာမရှိဘူး
ဆက်ဆက်မှုရှိနိုင်ပါတယ်ခင်ဗျာ။ तू ကကျွန်တော်ကိုဖမ်းဝန်းနှန်းကထုတ်ထားတာကြာပြီလို့ကျွန်တော်သိရတယ်။ဆိုတော့ကျွန်တော်ကိုသူတို့ဖမ်းသိမ်းတဲ့မှုစူးစမ်းတယ်။ဆိုတော့တော်တော်များများလွတ်တော်ကိုယ်စားလှယ်ကြီးကလည်းနေနေမှာမရှိပါဘူး။အကုန်လုံးရှောင်တိန်နေကြတယ်ဆိုတာအလုံးနဲ့ဒါနားလည်ထားပြီးသားပါ။ဆိုတော့အခုကကျွန်တော်မြင်လာပြီးဒီစစ်အုပ်စုကသူတို့ကိုယ်တိုင်ကသူတို့ကိုယ်တိုင်အင်အားချိနေနေပြီ။ဒီရေတော်ပုံကြီးကိုထိန်းချုပ်ဖို့အတွက်ကိုတက်ကြွလှုပ်ရှားတဲ့သူတွေကိုသူတို့လွင်ဖမ်းပါပဲ။နေဆိုတော့ကျွန်တော်ပြောချင်တာအဓိကပပနဲ့နဲ့ရှောင်တိန်နေကြပါ။ပြီးတော့ကိုယ်လှုပ်ရှားရှိတဲ့လှုပ်တွေကိုဆက်လှုပ်နေရမယ်။ကျွန်တော်တို့စိတ်တမကြပါဘူးလူတွေ။ဒါကျွန်တော်တို့စိတ်တည်းရချိုးတာဖြစ်ကောင်းဖြစ်နိုင်တယ်။ဒါပေမဲ့တေးကြတာကသူတို့ဒီထိန်းချုပ်ဖို့ကြိုးစားနေတယ်။သူတို့ရဲ့နောက်ဆုံးကြိုးပမ်းမှုဟာဒီလိုမျိုးလူတွေကိုလိုက်လံဖမ်းဆီးထိန်းသိမ်းလိုက်လို့ရှိရင်ဒီရဲဘော်ပုံကြီးရဲ့ဆန္ဒပြမှုတွေကအရှိန်ကျော်သွားမယ်လို့သူတို့ယုံကြည်ထားပုံရတယ်။အဲ့ဒီဟာကိုတော့ကျွန်တော်တို့လုံးဝခွင့်ပြုလို့မရဘူး။ဆိုတော့သူတို့ကိုဆက်ပြီးတော့ Sanjin, Sanapiani, Sanapiaway, Sabishini, Majuan, Sangamu, Sashini, Medi, Anashin, Seneca, Lumia, Yedo, Yunga, Lushamu, Sashini, Mansu, Genojo Giraba, Genoa, let a grandma, Genojo Giraba.
Okay, Daso Ye, Ukimal, the Kositumai, Rikakwe Kosele, Ukimal, Lako, Menina, Pambiro, Unyarinjin through, or Pansin Nexer Biro, or not, they saw a Kesama, Kositumango through, Miaya or Pame, Kositumang Nirenia, Miaya, Lashani at the Bolashi.
ဟုတ်ပါတယ်အဲ့ဒီတော့ပါဘာအခုအဲ့တော့ဥက္ကမောင်လဲစုံမပါကြီးတိတော့ကျွန်တော်ရဲ့ဦးလေးလိုလဲဖြစ်နေတယ်ကျွန်တော်ရဲ့ဒါရဲဘော်ကြီးမိတ်ဆွေလိုလဲဖြစ်နေတော့သူကွယ်လွန်တည်ဆုံးရတဲ့ပုံမှာတော့အလုံးရင်မတမ်းမှာကျွန်တော်ယူရုံးမရဆင်မကောင်းဖြစ်ရပါတယ်ခင်ဗျာဆိုတော့နောက်တစ်ခုကကျွန်တော်မနေ့ကဒီလမ်းသုံးစေအလေလမ်းမှာဖြစ်သွားတဲ့ဖြစ်ပျက်ဆိုလို့ချင်းကျွန်တော် င်းသွားတယ်တက်ဘလက်တစ်လုံးတင်းသွားတယ်ဖုန်းလေးလုံးတင်းသွားတယ်ပြီးတော့ကားအကောင်စားရဲ့တော့တစ်ခုပဲသူတို့တင်းသွားတွေ့ရတယ်ဆိုတော့ဗျာအခုကဖန်စီတင်းနေတာတကယ်မဟုတ်တော့အကျန်းဖက်ပြီးတော့လူရက်တယ်တကယ်တခိုးချဘူးစိတ်တဲ့မျိုးတွေပါသူတို့မှပါလာတာကိုကျွန်တော်သတိထားမိတာ
ဟုတ်ကဲ့ကိုစီတမောင်အခုလိုပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ
ဒါကြောင့်မင်းဖန်ဆင်းပြီးရေမြန်မာအစီအစဉ်လေးပြုစုပါရခြင်းအခုဒီမြန်မာနိုင်ငံမှာပေါ့နော်ဒီမြန်မာနိုင်ငံအထူးသဖြင့်ရန်ကုန်မြို့မှာဆေးရုံတော်တော်များများကဆရာဝန်တွေနောက်ဒီကျန်းမာရေးဝန်ထမ်းတွေပေါ့လေဒီ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အချိန်မှာဆရာတို့လိုမျိုးဒီလူမှုအခြေပြုတဲ့ဟိုဖျားနာကူအခမဲ့ဆေးကန်းတွေ Fever Clinic တရားနေပြီးတော့ဟောဒီ CDM လှုပ်ရှားမှုကိုဘယ်လိုမျိုးပံ့ပိုးပေးနေလဲဆိုတာအရင်ဆုံးသိပြသေးရှင်
ဟုတ်အဲကျွန်တော်ဒီ Fever Clinic ဆိုရင်ရန်ကုန်တိုင်းမှာဆိုရင်အခုဆိုရင်29ခုပေါ့နော်တက်ရှိရှိနေပြီအခုအချိန်မှာပေါ့နော်လူနာတွေအတီးတူလူတွေနေတယ်ပေါ့နော်ဆေးရုံဆေးကန်းတောလာဖို့ခက်ခဲနေတဲ့အခြေအနေဖြစ်နေအချိန်မှာဆိုကျွန်တော်တို့က Fever Clinic ကနေတစိုက်တစ်ပိုင်းအနေနဲ့ပေါ့နော်ကျွန်တော်လူနာတွေကိုဒီပြည်သူလူတွေကိုပေါ့နော်ဆောက်ရှောက်ဥပဒေမှုပေးလို့ရအောင်ပေါ့နော်ကျွန်တော်တို့ဒီနာသာရှိယောဂါပေါ့နော်တွေးတိုးစီဂျိုကြောက်ကဲနှလုံးပေါ့နော်အစားရှိတဲ့လူနာတွေကိုလည်းဒါရင်ကျွန်တော်ရှိပေးတယ်ဆောက်ရှောက်ပေးတယ်ပေါ့နော်အဲ့ဒါပြင်တော့အခုဆိုရင်ကျွန်တော်တို့ဒီအရေးပေါ်လူနာတွေပေါ့နော်ဒီအင်ဂျူရီပေါ့နော်ပြောကြတဲ့ချော်လဲတဲ့ဒဏ်ရာပင်ချက်တွေဖြစ်တယ်ပေါ့နော်အဲ့လိုအတွက်လည်းကျွန်တော်တို့ medical care ကဘာနည်းနဲ့လဲကျွန်တော်တို့ဖွင့်ထားတယ်ပေါ့နော်ဖွင့်ထားတယ်ဖွင့်ပြီးတော့ကျွန်တော်အဓိကလက်ရှိ run နေတာပေါ့နော်ကျွန်တော်တို့ဒီစေတနာရှင် volunteer ဆရာဝန်အင်အားစုနဲ့ကျွန်တော်လက်ရှိ run နေတယ်ဒီကနေ့နေ့စရဖွင့်ကြတယ်ကျွန်တော်ဒီစေတနာရှင် volunteer ပေါ့နော်ဆရာဝန်တွေပါမယ်သူနာပြုပါမယ်ကျက်ချင်းကြီးပါမယ်ဒီ provider ဖွဲ့စည်းပါမယ်ပေါ့နော်ဒီအလားတွေနဲ့ကျွန်တော်တို့ဒီလူအင်အားစုနဲ့ကျွန်တော် volunteer အင်အားစုနဲ့ရက်တည်နေတယ်ကျွန်တော်ဆိုလည်းဒီအစိုးရဆရာဝန်မဟုတ်ဘူးကျွန်တော်အပြင်ဆရာဝန်နေဒါပေမဲ့ကျွန်တော်တို့ဒီစေတနာရှင် volunteer ဆရာဝန်တယောက်နေတာကျွန်တော်တို့ဒီပြည်သူလူတွေအကြမ်းပါရေးဆောက်ရှောက်မှုရအောင်ကျွန်တော်တို့ကူညီပံ့ပိုးပြီးတော့ဒီကျွန်တော်တို့ဒီကြီးစုမှုပေးတာပေါ့နော်အခုချိန်တည်းကျွန်တော်တို့ဒီလူနာတွေကိုကြီးစုပေးနေတယ်ပေါ့နော်
အခုလက်ရှိဒီရန်ကုန်မြို့မှာရှိတဲ့ဆေးရုံတော်တော်များများကဒီဆရာဝန်တွေဆေးဝင်တဲ့နေရာ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အချိန်မှာဒီဆရာတို့လိုမျိုးဖျားနာကုအခမဲ့ဆေးကန်းနေရာနေပြီးတော့မှ Fever Clinic တွေကနေပြီးတော့လူနာရောအခမဲ့ကုကြီးစံမိုက်ဆောင်ရှားမှုပေးနေတယ်ဆိုတော့ဒီဆေးရုံတွေမှာရှိတဲ့ facility မျိုးဒီပစ္စည်းကိရိယာပြည့်စုံမှုပိုင်းရောလုံလောက်မှုရှိတယ်လို့ပြောနိုင်လားဆရာ
အဲကျွန်တော်တို့ကအဓိကဒီပေါ့နော် network လောက်ထားတယ် network ဆိုတော့ဒီကျွန်တော်တို့ဒီကျွန်တော်ဒီ community fever clinic ပေါ့မန္တလေးနယ်ရန်ကုန် network လို့ထားကျွန်တော်ရှိမှလာပြတယ်လူနာရေးအနေနဲ့ဟိုကကျွန်တော်ရှိ facility ကတော့စိတ်ရောတော့မစုပ်ဘူးအဲကျွန်တော်နောက်ဆုံးလူနာတယောက်ကိုနောက်ဆုံးအသက်မသေးအောင်ဖိနိုင်တယ်ပြီးတော့ဒီယောဂါကိုဟိုဒီ emergency ပေါ့နော်ယောဂါနောက်ဆုံးအရှိမပြောရတော့မှကျွန်တော်ယောဂါတအားအောင်ဖိမိလို့ရတယ်ဖိမိရတယ်ပြီးတော့အဲ့ဒီလူနာကျွန်တော်တို့ဒီ referral ပေါ့နော်ပြန်လွှဲရတယ်ပြန်လွှဲမှဆိုရင်ကျွန်တော်တို့ကဒီ private ပေါ့နော်စီးရုံတွေစီးကန်းတွေရှိတယ်အဲ့ဒီမှာဆိုရင်ဆောင်ကြီးတွေထိုင်လို့အဲ့ဒါလည်းရှိတယ်။အမကျွန်တော်တို့ကဒီဆရာဝန်ကြီးကို inform လုပ်တယ်ပေါ့နော်။ဆရာကြီးရေဒီလူနာကဒါဖြစ်တယ်။ဆရာကြီးကိုတွဲခြင်းတယ်။ဆရာကြီးကိုလူနာကလည်းပတ်စံသိမ့်မတက်နိုင်ဘူးပေါ့နော်။အမတစင်ပေါ့နော်။ဆရာကြီးကတစင်ဈေးညအနေနဲ့ပေါင်းရပေးထားတယ်ပေါ့နော်။စီးယုံကြီးစိတ်ကန်နေရှိတယ်။အဲ့ဒီကိုကျွန်တော်တို့ပြန်လွှဲရတယ်။ပြန်လွှဲလိုက်ရင်လူနာတွက်လည်းအဆင်ပြေသွားတယ်။ပြီးတော့နောက်တစ်ခါကျတော့ဒီ ambulance standby ရှိတယ်ကျွန်တော် Fever Clinic မှာဆိုရင် standby ကျွန်တော်နှစ်စီးသုံးစီးအများကြီးရှိတယ်။ကြာတာလူနာတယောက် emergency ဆိုရင်ချက်ချင်း ambulance ပေါ့တင်းချက်ချင်းတွဲကျွန်တော်ပြီးတော့ဆရာကြီးကိုတူတင်ကျွန်တော်တို့ကတန်းပြီးတော့ inform လုပ်ပြီးတော့မှဆရာကြီးကိုဘယ်စီးရုံပို့လိုက်မှာဖြစ်တယ်စီးရုံမှာဆရာကြီးရှိတယ်ပေါ့နော်အဲ့ကြိုင်ကျွန်တော်ချက်ချင်းကောက်လွယ်ပြီးတော့လူနာကိုလွှတ်ပေးရပေါ့နော်အဲ့ဒါလည်းကျွန်တော်တို့စောင့်နေထားပါတယ
်အဲ့လိုပြောတဲ့နေရာမှာပေါ့တကယ်လို့ဒီအရေးပေါ့ပေါ့နော်ခွဲစိတ်ကုသမှုလိုတဲ့လူနာမျိုးတွေဆိုရင်ရောဆရာတို့ဘယ်လိုမျိုးစီစဉ်ပေးလိုက်ချက
်အရေးပေါ့ခွဲစိတ်ပို့လူနေလူနာတွေဆိုရင်ကျွန်တော်တို့ကနှစ်ခုရှိတယ်ပေါ့နော်ဒီမွေးလူနာပေါ့နော်မွေးလူနာပိုင်းတာလည်းမွေးမယ်ဒီအရေးပေါ့အနေနဲ့တတ်တယ်နောက်တစ်ခါကျတော့ဒီရုပ်ရည်ကြီးဘိုက်အောက်တဲ့ဥက္ကဋ္ဌကြောင်းနေပေါ့နော်ဒီရုပ်ရည်ကြီးဘိုက်အဲအရင်အန်နေပြုတယ်မက်ဒီကယ်အမာဂျင်စီကြီးရယ်ဆာလီကယ်အမာဂျင်စီရှိတယ်ပေါ့နော်အဲ့လိုဆိုရင်ကျွန်တော်တို့က ီ private စီကံနေပေါ့နော်အစည်းအရုံးနေချိန်ထားတယ်ညပိုင်းနေအစည်းအရုံးနေဒီကျွန်တော်များသောပြင်များပိုင်းနေဖွင့်တဲ့အစည်းအရုံးနေအစည်းအရုံးနေတော့ညပိုင်းဖွင့်တယ်အဲ့ဒီအစည်းအရုံးနေကိုကျွန်တော်တို့ကဒီ annual service နဲ့ချိန်ထားတယ်လူနာတွေတကူဆိုရင်ကျွန်တော် annual service ကမြုပ်နေတဲ့ရက်ွက်တိုင်းမှာရှိတယ်အဲလူနာကောက်တင်ပြီးတော့ကျွန်တော်တို့လမ်းဖုံးဆက်တယ်လမ်းဖုံးဆက်ပြီးတော့ဆန္ဒအခြေအနေပြောပြတယ်အဲ့မှာကျွန်တော်တို့ကနေတဆင်းပေါ့နော်ချက်ချင်းဓာတ်ရွဲလို့ရတဲ့ကိစ္စဆိုရင်ဓာတ်ရဲ့အစည်းအရုံးတွေလည်းဓာတ်ရဲ့လွှဲလို့မရတဲ့ကိစ္စဆိုနည်းနည်းလေးရေးဖို့အခြေအနေမျိုးနည်းနည်းရှုပ်ထွေးနေတဲ့ကိစ္စဆိုရင်ကျွန်တော်တို့ကဆရာကြီးကိုဖုံးဆက်ပြီးတော့ဆရာကြီးကိုပြောတဲ့အစည်းအရုံးပြန်လို့ရတဲ့အပိုင်းရှိတယ်ပေါ့နော်အဲပြီးတော့တော်တော်များများလည်းဒီအခမဲ့ဒီ brighter ဒီကျွန်တော်အစည်းအရုံးတွေရှိတယ်ပေါ့နော်ဥပမာဒီတော့ဒီ balance အစည်းအရုံးပေါ့နော်ဥပမာ balance အစည်းအရုံးမျိုးဆိုရင်ကျွန်တော်တို့ဒီမွတ်စလင်ကုသိုလ်ပြ balance အစည်းအရုံးဆိုရင်ကျွန်တော်တို့ဒီမွေးလူနာအောင်အစည်းအရုံးအရေးပေါ့အနေနဲ့ကိုဒီကိုမွေးဖွားလို့ရအောင်လဲဆောင်ရွက်ထားတာရှိတယ်ပြီးတော့တချို့မျိုးနယ်ရက်ွက်တွေဆိုရင်လည်းပေါ့နော်ကျွန်တော်တို့ဒီများသောအားဖြင့် ambulance service တွေကစီးတယ်အဲ့ဒီမှာဆိုရင်ကျွန်တော်တို့ဒီမွေးလူတာအတွက်ပေါ့အရေးပေါ် emergency အတွက်ပေါ့ပေါ့နော်ဒီညကျွန်တော်တို့ဒီ fever clinic ဆိုရင်ညပိုင်းနေပိတ်လိုက်ပြီပေါ့နော်ပိတ်လိုက်ပြီဆိုရင်ဒီညပိုင်းနေအတွက်ကိုဒူနာအရေးပေါ် trauma emergency တွေရှိတယ်အဲဒီတော့ဒီ brighter အဖွဲ့အစည်းဖွင့်လာတဲ့စေကန်လေးတွေရှိတယ်စေုံလေးအသေးလေးတွေရှိတယ်ပေါ့နော်အဲ့မှာကျွန်တော်ခွဲစိတ်ကအသေးလေးရှိတယ်မွေးဖွားကအသေးလေးရှိတယ်အဲ့ဒီကို brighter အဖွဲ့နဲ့ကျွန်တော်ချိန်ပြလိုက်ချိန်ပြီးတော့တက်ဆိုင်အောင်ညနေမှာနှိစက်ရအောင်ခေါ်သွားပြီးတော့အဲ့မှာဟိုအရေးပေါ်အခြေအနေမျိုးလောက်ဆောင်မှုပေးပြီးတော့ဟိုအင်ပြန်ပြီးပို့ပေးလိုက်တယ်ပေါ့နော်အဲ့လိုလေးလည်းဆောင်ရွက်ထားတယ်ပေါ့နော်
ဆောဆောပြောသားသလိုပဲပေါ့နော်ဒီပုတ်ကလစ်ကစေယုံစေကန်နေရလဲလူနာတွေကိုအခမဲ့တချို့ကလဲဇယိမ့်မျှပြီးတော့ကုသပေးနေတာတွေတွေ့ရပါတယ်ဆိုတော့အဲ့လိုမျိုးကုသလို့ရအောင်ရောဆရာတို့ကဘယ်လိုမျိုးချိတ်ဆက်ပြီးတော့ကူညီပေးတဲ့အစီအစဉ်တွေလုပ်ထားလဲရှင
်ကျွန်တော်တို့အနေနဲ့ထိုင်ရိုက်ပေါ့နော်အဲ့ဒီစေယုံထိုင်ရိုက်လုပ်လို့မရထိုင်ရိုက်လုပ်လို့မရဆိုတော့ကျွန်တော်တို့ကကြော်ဒီဟိုဒီအဖျားဆရာဝန်နေအဲ့ဒီပေါ့နော်ဆိုတော့အဖွဲ့ဆောင်ဝင်မဟုတ်ပေါ့နော်အဲ့မှာကျွန်တော်တို့ဒီအဲ့ဒီဆေးရုံမှာပင်တိုင်ဆောင်ဝင်နေရှိတယ်ဒီဒီကျွန်တော်ဒီအဆိုအဆောင်ဝင်နေပေါ့နော်ပင်တိုင်ဆောင်ဝင်ရှိတယ်အဲ့ဒီဆောင်ဝင်နေကျွန်တော်တို့ကလက်ဆက်ရတယ်လက်ဆက်ပြီးဆရာကြီးဘူညီတောင်းရတယ်ပေါ့နော်လူသားနေသားတော့ဒီလိုဒီလိုဖြစ်နေပြီပေါ့နော်ဖြစ်နေပြီဆိုဆရာကြီးကတစ်ဆင်ဟုတ်ပြီဆရာကြီးနာမည်နဲ့ဖြစ်ဖြစ်ဆရာမကြီးနာမည်နဲ့ဖြစ်ဖြစ်ပေါ့နော်လွှဲလိုက်ပါလွှဲလိုက်မယ်လွှဲလိုက်မယ်ဆိုရင်အဲ့ဒီအချက်ကျွန်တော်ပြောရရင်ဆရာမကြီးဖြစ်ဖြစ်ဆရာကြီးဖြစ်ဖြစ်ပေါ့နော်ဆေးရုံလမ်းပြောလိုက်တယ်ဒီလူနာလာမယ်ဟိုပြင်ဆင်လာပါပြင်ဆင်ပြီးတော့အော်ဒီကုသမှုဆောင်ရွက်မှုပြလိုက်ပါဗောနော်အဲ့လိုပြောလိုက်ရင်လက်တော့လက်ခံပြီးရောဆောင်ရွက်ပြီးတယ်အဲသူတိုက်ရိုက်တော့မယ်ဆိုရင်တော့စီပြီမှာမဟုတ်တော့ဘူးဗောနော်အ
ဲ refer လုပ်တဲ့သဘောပေါ့
ပါနေတယ်ဒီ refer ဟိုကျွန်တော်က reference system နဲ့ networking နဲ့သွားနေတယ်ဆိုတော့လေကျွန်တော်တို့အဲ့လိုနေနဲ့သွားမယ်ဆိုရင်တော့အဆင်ပြေတယ်လူနာနေတယ်ဒါပေမဲ့ဘလို့မှချိတ်ဆက်လို့မရတဲ့အချိန်တွေဆိုရင်ကျွန်တော်တို့ဒီ brighter အဖွဲ့ဒီထောင်ထားတဲ့စေကန်းလေးရှိရယ်ဗောနော်အဲ့လိုဆိုရင်ဒီ emergency ဆိုအဲ့ကိုခေါ်ပါအဲ့ကိုခေါ်ပြီးခဏထိန်းထားမယ်ဗောနော်ထိန်းထားပြီးမှမိုးလင်းလောက်မှဒီတက်ဆိုင်ကစေုံလေးပြန်လွှဲလာရယ်အပိုင်းနေရှိရယ်ဗောနော်အဲ့လိုကြီးချိတ်ဆက်တာနောက်ဆုံးလူနာကဒီတချို့ကြတော့အပိုင်းနေကြတော့ကျွန်တော်တမတော်စေစေုံလွှဲလိုက်တဲ့အပိုင်းနေရှိရယ်ဗောနော်အဲ့ဒီကြတော့လူနာရဲ့အဲ decision ပေါ်တော့လူနာဆုံးဖြတ်ချက်လူနာကိုတော့အမိတယ်ပေါ့နော်ကျွန်တော်တော့ဆိုလူမမမရအောင်တမတော်ဆစ်ဆေးရုံလွှဲပေးမယ်လွှဲပေးမယ်လူနာသွားကျင်တာချို့လူနာသွားကျင်တယ်ချို့ကမသွားကျင်တဲ့ပိုင်းရှင်မသွားကျင်တဲ့ပိုင်းကြတော့ကျွန်တော်တော့ဆုံးအဆင်ပြေအောင်လုပ်ရတဲ့အပိုင်းလေးရှိရင်အဲဒီကြတော့လေဒီကျွန်တော်ချိတ်ဆက်ပြီးတော့လူနာအဆင်ပြေအောင်ဆောင်ရွက်လိုက်တာလေးရရှိပါတယ်ဟုတ
်ဟုတ်ခုနကအဲဆောဆောဒေါက်တာဂျာမင်းထွန်းပြောတဲ့အထက်မှာဒီဆရာကြီးတွေဆရာမကြီးတွေပေါ့လေဆိုတာကဒါအထုကုဆရာဝန်ကြီးတွေကိုပြောတယ်လို့နားလည်ပါတယ်ဆိုတော့အဲ့လိုမျိုးဆရာတို့နဲ့ချိတ်ဆက်ပြီးတော့ဒီလိုလူနာတွေကိုကူညီဆောင်ရွက်ပေးနေတဲ့အထုကုဆရာဝန်တွေဆရာဝန်ကြီးတွေဆရာဝန်မကြီးတွေရောအများကြီးရှိလားရှင
်တော်မယ်ဆိုရင်တော့ရှိပါတယ်မှာဟိုဟိုဒီကျွန်တော်ပြောမယ်ဆိုဒီ CDM ပေါ့နော်ကျွန်တော်လည်းရှိဒီလောက်ဆောင်နေတယ်ပေါ့နော်ဒီဆရာကြီးဆရာမကြီးတွေပေါ့နော်အဲရှိပါတယ်ဒါပေမဲ့အဲဒီကျွန်တော်တို့ကလည်းဒီဆရာမကြီးဆရာကြီးတို့လည်းတစ်ဖက်တစ်လမ်းကနေ supporting အနေနဲ့ကျွန်တော်တို့ကနေဝိုင်းဝန်းကူညီပြီးတော့အဲပံ့ပိုးပေးတဲ့အနေနဲ့လည်းလှူဆောင်နေတယ်လူနာတွေတစ်ဖက်တစ်လမ်းကနေလည်းကျွန်တော်တို့ဒီဟိုအပြင်ဆရာဝန်တွေအနေနဲ့ပေါ့နော်အဲဒီကျန်းမာရေးဆောင်ရွက်မှုအနေနဲ့တစ်ဖက်တစ်လမ်းကနေလည်းကျွန်တော်တို့ကူညီပံ့ပိုးနေတယ်ပေါ့နော်အဓိကဒီလူနာတွေရောအဓိကမနစ်နာအောင်ပေါ့နော်ကျွန်တော်ဆေးရုံအဲဒီလူရှိရောဒီဆေးရုံတွေပိတ်ထားတဲ့ပုံမှာလူနာတွေအတွက်လည်းကျွန်တော်တို့နောက်ဆုံးအသက်ဆုံးရှုံးပေါ့နော်မပူနေအောင်သက်ဆုံးရှုံးမဆုံးရှုံးရအောင်ပေါ့နော်အဓိကကျွန်တော်တို့အသက်နိုင်တော့အကောင်းဆုံးပေါ့နော်ဒီကျွန်တော်တို့ဆိုဒီကြားရတဲ့အနေနဲ့ကျွန်တော်ဆောင်ရွက်ပြီးတယ်ပေါ့နော်လူနာတွေအတွက်ကိုအဓိကကျွန်တော်တို့ကြည့်ရှုပြီးတော့ပေါ့နော်
ဟုတ်ဟုတ်အဲ့တော့ဆရာပြောသလိုပေါ့လေအဲ့လိုဒီလူနာတွေဟိုကုသမှုလိုနေတဲ့လူနာတွေကိုကူညီနိုင်ဖို့အတွက်ဆရာတို့ကလှုပ်ပေးနေရဆိုတော့ဒီဂျန်ကုန်တမျိုးလုံးအတိုင်းအတာနဲ့ပြောမယ်ဆိုရင်ရောဒီလိုအပ်တဲ့လူနာနဲ့အခုဆောင်ရွက်မှုပေးနေတဲ့အင်အားမျှတယ်လို့ရောဆရာတို့ပြောလို့ရလားရှင်
အဲ့ဒီဦးနေထားတော့အဆင်ပြေနေသေးတယ်အဆင်ပြေနေသေးတယ်ဆိုတော့အခုအချိန်နေပြီးတော့ကျွန်တော်တို့ရရတော့လူနာတွေကိုတော့ရရတော့ဘယ်လိုလိုပေါ့နော်ကျွန်တော်တို့ဒီအစွမ်းကုန်ဒီကျွန်တော်လူလက်ရှိကျွန်တော်ဒီလူအင်အားနဲ့ပေါ့နော်ဆရာဝန်အင်အားဒီတော့ brighter အဖွဲ့အစည်းအင်အားဒီအလူရှင်အင်အားနဲ့ကျွန်တော်တို့အဲရောက်အောင်ပေါ့နော်ဒီ brand နေတယ်အကုန်လုံးချိတ်ဆက်လာကြတော့ networking နဲ့အခုသွားနေတယ်ပေါ့နော်အခုအချိန်ကြီး networking အားလုံးကျွန်တော်တို့ဒီလူလူအစီစီလုံးလုံးနဲ့ဆရာဝန်တော်တော်များများစီစီလုံးလုံးနဲ့သွားပြီးတော့ကျွန်တော်တို့တင်ဝတ်ကူလို့ဖွင့်ထားတဲ့ပုံမှာအခုချိန်ကြီးတော့အဆင်ပြေနေသေးတယ်ပေါ့နော်လှုပ်ဆောင်နေတဲ့အပိုင်းမှာဟုတ်
ဟုတ် ဒီလိုမျိုး CDM ကာလကြီးမှာပေါ့နော်ဟိုလူနာရီအနေနဲ့ကျမိုက်ဆောင်ဆောင်မှုလိုအပ်လာတယ်ဆိုလို့ရှိရင်ဘာလုပ်တဲ့လဲဆိုတာဆရာအနေနဲ့ဘယ်
အဲတခုခုပေါ့နော်ဒီနာမကျန်းမှာပဲဖြစ်ဖြစ်အဲဒီကျွန်တော်တို့ဒီယောဂဟိုတခုပေါ့နော်စီဗီယာဒီဟိုဒစီပေါ့နော်တခုခုယောဂတခုဆိုးဆိုးဝါးဝါဖြစ်ဖြစ်အဲပြီးတော့ဒီထရောမာပေါ့နော်ထရောမာမှာတော့မှဒီမေဂျာမိုင်နာထရောမာပဲဖြစ်ဖြစ်ပေါ့နော်ရှားခင်ရင်ကျွန်တော်တို့ဒီမြို့နယ်ရက်ွက်တွေမှာကျွန်တော်အမ်ဘူလန့်ဆာဗစ်ရှိတယ်အမ်ဘူလန့်ဆာဗစ်ရှိတယ်ဟိုချက်ချင်းချိတ်ဆက်ချိတ်ဆက်ပြီးအမ်ဘူလန့်ဆာဗစ်ရှိတယ်အကူညီတော့အမ်ဘူလန့်ဆာဗစ်ကလည်းချက်ချင်းပြောတာချက်ချင်းကူညီပေးတယ်ဟိုဒီကာလမှာအကုန်လုံးကူညီနေတာတွေပဲဟိုကလေကူညီနေတာတွေအကုန်လုံးကတော်တတိယတော့ကုညီပေးကုညီမယ်ဆိုတော့အပေါ်ရကုညီပေးမှာတော့အင်တီသွားပြီးတော့ကုညီပေးတယ်ကုညီပြီးတော့အဲဟိုတော့အန်ဂျူလန်ကနေတော့ဟိုကလူနာပေါ်မူတည်လူနာအချင်းနေပေါ်ယောဂအချင်းပေါ်မူတည်ပြီးတော့ပေါ်တော့ဟိုကမွေးလူနာလားခွဲစိတ်ပိုးလူနာလားမိုင်းနာမိချာပြန်တို့တော့နေတော့အကြောင်းနဲ့ခွဲလိုက်တယ်ခွဲပြီးတော့ဖယ်သွားမယ်ပဲပိုးရမယ်ဆိုတော့တို့ကဝေးရှိတယ်ဝေးရှိတယ်အဲ့မှာတို့သက်ဆိုင်ရာလူနာတွေမနစ်လောက်ပေါ်တော့အတက်လိုက်ဆိုတက်ဆိုင်ရာကိုစန်တာတွေကိုလွှဲပြီးတော့ပို့ဆောင်ပေးမယ်ပေါ်တော့အဲ့ဒါလေးကျွန်တော် information ပေးချင်ပါတယ
်ဟုတ်ဆိုနောက်ဆုံးမေးချင်တာကပေါ်တော့အခုလက်ရှိဒီဆရာနာရှင်စန့်ကျင်တဲ့ CDM နှုတ်ရှားမှုမှာဆရာဝန်တွေစေဝန်တန်းတွေပေါ့လေပါဝင်နေတဲ့အတွက်ကြောင့်မလို့ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုဘိုင်းမှာထိခိုက်တယ်လို့ရောဆရာအနေနဲ့မြင်လားရှင
်ဟုတ်ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုဘိုင်းမှာကြတော့အဓိကဒီကလေးပေါ့နော်ကလေးတွေမှာဆိုရင်ကလေးကောက်ကစီထိုးတာတိုက်တာပေါ့နော်ပြီးတော့နောက်တခြားဒီဒီတန်းကဘိုင်းဆိုင်ရာမှာပြည်သူ့ကျန်းမာရေးဘိုင်းပေါ့နော်အဲ့ဒီဘိုင်းမှာတော့နည်းနည်းလေးတော့ဟိုဝိပဖြစ်ကောင်းဖြစ်နိုင်တယ်ပြောမယ်ဘာလို့အခုအဲ့ကြတော့ကျွန်တော်တို့ကလေးကြတော့များသောဖြင့်ကျွန်တော်တို့ဒီနည်းနည်းလေးနည်းနည်းအားနည်းတဲ့ပုံစံမျိုးလေးနည်းနည်းလေးတွေ့ရှိနိုင်တယ်ပေါ့နော်လူကြီးကြတော့အဆင်ပြေတယ်ကလေးကြတော့ကျွန်တော်တို့နောက်ဆုံးဒီဒီတော့ကလေးစီယုံပေါ့နော် private ကလေးစီယုံလေးကိုလည်းကျွန်တော်တို့ဒီဒီဘက်ကိုပြန်လွှဲရတယ်ကလေးစော်တို့ချိတ်ဆက်လာရင်ကလေးစီယုံသွားပြီးဥပမာအခုဆိုရင်ခွေကိုက်တဲ့ကောင်လေးတွေတွေ့ရခွေခွေယူကောင်လေးထိုးဖို့အခက်ရှိတယ်နောက်ဆုံးနောက်ဆုံးဈေးညအနေနဲ့ပေါ့နော် private စီယုံစိတ်ခန့်နေသွားသွားပြီးတော့ဒီကျွန်တော်တို့ကနေအဆင်ပြေပြီးတဲ့အပိုင်းလေးတွေရှိတယ်ပေါ့နော်လူနာမတက်နိုင်ဘူးပေါ့နော်လူနာတက်နိုင်တယ်ပေါ့နော်အဲ့လိုဆိုရင်တချို့လူနာတက်နိုင်တယ်ဆိုရင်ဒီ full code ဒီ cost ပေါ့နော်တခါလေအပြည့်percent quantity ပေးပါတော့နော်သူကမတက်နိုင်ဘူးဈေးညပေါ့နော် half ဖြစ်ဖြစ်80ရာခိုင်နှုန်းဖြစ်ဖြစ်ပေါ့နော်အဲ့လိုလေးဆိုပြီးွားရရှိရအဲ့လိုအဓိကဒီပြည်သူ့ကျန်းမာရေးနဲ့ဆိုရင်ကျွန်တော်တို့နဲ့ချိတ်ဆက်တဲ့အပိုင်းလေးဆိုရင်ရအောင်အစွမ်းကုန်ပေါ့နော်အဲဒီလူနာတွေအတွက်ကိုအဲဟိုအကောင်းဆုံးပေါ့နော်ကျွန်တော်မျိုးနဲ့ကျန်းမာတည်ရမှုကနေစင်ပေါ့နော်ကျွန်တော်တို့မေးပြီးတော့အမရေးဒီလူနာဒါသာဖြစ်တယ်အဲပြီးအဲ့ဒါနောက်ဆုံးအကောင်းဆုံးစီစဉ်ပေးလိုက်တယ်ပေါ့နော်အဲ့လိုချိတ်ဆက်ပြီးတော့အကောင်းဆုံးစီစဉ်ပေးပြီးတော့ကျွန်တော်တို့ဒီအဓိကကလေးလူနာတွေပါပဲမေးကုန်းမေးတဲ့မေးကုန်းကကလေးကောင်ကိုသေးထိုးခြင်းနဲ့ဘယ်နည်းထိုးလို့ရမလဲပြီးအိမ်ကောင်ကိုသေးထိုးခြင်းနဲ့ဘယ်နည်းထိုးလို့ရမလဲပေါ့နော်အဲ့လိုလေးရှိတယ်ပြီးတော့ TV ဈေးထိုးခြင်းနဲ့ဘယ်နည်းထိုးရမလဲ TV ဈေးထိုးတဲ့အပိုင်းမှာဆိုရင်လည်းကျွန်တော်တို့အဲ့ဒီဒီကျွန်တော်ဟိုပါပေါ့နော်ဒီ NGO ဖွဲ့ရတော့ TV ဈေးထိုးလို့ရတဲ့စင်တာလေးရှိတယ်အဲ့မှာဆိုနှစ်ပိုင်းရှိတယ်ဒီဈေးရမ TV ဥစ္စာရှိတယ်အေးဒီတော့ကတ်1ကတ်2ပေါ့နော် TV ဟိုကူတာတဲ့စင်တာရှိတယ်နှစ်ခုရှိတယ်အဲ့နှစ်ခုဆိုပဲကျွန်တော်တို့အဲနောက်ဆုံးဒီတို့ဒီ bright up အဖွဲ့အစည်းဖွင့်လာတဲ့စည်းကမ်းတွေမှာပြန်ထိုင်နေထိုင်ပြီးတော့ TV လူနာတွေကိုပြန်ပြီးချိတ်ဆက်ပြီးတော့ TV ဈေးထုတ်လို့ရအောင်ရအောင်ပတိကကြောက်တာ TV လူနာတွေပဲ TV ဈေးကျက်သွားရင်ဟိုအစားတွေဖြစ်သွားမယ်စည်းရင်မှာဘက်ကိုပြောင်းသွားမယ်ပေါ့နော်အဲ့လိုဖြစ်မှာဆို TV ဈေးကိုလည်းရအောင်ကျွန်တော်တို့ carry လုပ်ပြီးတော့စီစဉ်ပြီးတော့ဟိုလာလုပ်ပေးတယ်လူနာဟို TV ဟိုဈေးထုတ်ပေးတဲ့ဌာနတွေချိတ်ဆက်ပြီးတော့ပေါ့နော်ဒီလိုပဲအဲ့လိုလေးဒေါက်တာချုံလူနာတောက်လဆလူနာဈေးထုတ်လို့မရတော့ဒီဈေးဟိုထုတ်လို့မရအခက်တွေဖြစ်နေအဲ့ကြတော့ဈေးထုတ်လို့ရမယ်အပိုင်းလေးကိုရအောင်စီစဉ်ပြီးတော့စောင့်ရပေးတယ်ပေါ့နော်အဲ့လိုလေးလုပ်ထားတယ်ခလေးလူနာကြတော့တက်နိုင်တော့ခလေးစီကိုလည်းချိတ်ဆက်ပေးတယ်ပေါ့နော်အဲ့လိုလေးကျွန်တော်တို့မနစ်တော့ပြီးတူတူတော့မနစ်တော့လဲစောင့်ရမှုပိုင်းနေတယ်အဲလုဆောင်နေပါတယ်အဲ့နဲ့တော့ဘာပဲဖြစ်ဖြစ်ကျမအောင်နေကောင်းအောင်နေပါဒီကာလမှာဟုတ်
ကျေးဇူးများတင်ပါတယ်ရှင်ဒေါက်တာကျော်မင်းထောင်ကုလိုမျိုးချေပေးပြီးတော့ဒီအတွက
်မင်္ဂလာပါဦးစီသူအောင်မင်းရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်2020ရွေးကောက်ပွဲမဲမတမမှုရှိတယ်ဆိုတာကိုတတ်သိပြနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ကျွန်တော်မြင်မြင်အောင်လိုက်ဦးဆောင်တဲ့တပ်မတော်အနေနဲ့ February 10ရက်နေ့မနေ့ပိုင်းမှာနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်လူပေါင်းများစွာကိုဖမ်းဆီးတိုင်းပြည်အာဏာရယူခဲ့တဲ့အဓိကအကြောင်းရင်းဟာမဲမတမာမှုဖြစ်နိုင်တဲ့စည်ရင်းကိစ္စဖြေရှင်းမပေးလို့ဆိုထားပါတယ်။အာရယူပြီးတိုင်းပြည်ကိုပြောတဲ့မိခွန်းနဲ့သူ့ရဲ့လမ်းပြမြေပုံမှာလဲပထမဦးဆုံးလုံးမှာကမဲမတမာမှုတွေဖော်ထုတ်မယ်။တွေ့ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ဆိုထားပြီးသူ့ရဲ့နောက်ဆုံးအလုပ်ဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ပြီးအနိုင်ရနိုင်ငံရေးပါတီကိုတာဝန်လွှဲပြောင်းပေးမယ်လို့ဆိုထားပါတယ်။ဒါကြောင့်လည်းသက်တမ်းရှိနေစေပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအပါအဝင်ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးက ော်မရှင်အသစ်တစ်ခုကိုလည်းဖွဲ့စည်းပေးခဲ့ပြီးဖြစ်ပါတယ်။ကော်မရှင်ကလည်းသူတို့တာဝန်ယူခြင်းကစမဲဆင်းကိစ္စပြန်စစ်ဆေးနေပြီးတချို့အချက်လက်တွေကိုထုတ်ပြန်ပေးနေတာလည်းတွေ့ကြရပါတယ်။အရင်ဆေးရနာရှင်တွေကကျင်းပပေးခဲ့တဲ့2010အထွေထွေရွေးကောက်ပွဲကြီးမှာလူကျင်တဲ့ရလထွက်ပေါ်လာအောင်ဆောင်ရွက်ပေးခဲ့တဲ့အဲ့ဒီအချိန်ကပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်ခဲ့ပြီးအခုအချိန်မှာလည်းဗိုလ်ချုပ်ဝန်ကြီးမင်းအောင်နိုင်ကခန့်အပ်တဲ့ကော်မရှင်ဥက္ကဋ္ဌအငိမ့်စားဗိုလ်ချုပ်ဦးသိန်းစိုးအနေနဲ့2010ရွေးကောက်ပွဲမှာတကယ်ပဲမဲမသမာမှုတွေရှိခဲ့တယ်ဆိုတာကိုတသက်ပြနိုင်မလားဆိုတဲ့ကိစ္စကတော့စိတ်ဝင်စားစရာပ
ါဦးသိန်းစိုးဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ဆယူပြီးတဲ့နောက်ပြည်ထောင်စုအဆင့်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းနဲ့အဖွဲ့ဝင်တွေကဖမ်းထားရုံတည်းမကအောက်ခြေမြို့နယ်အဆင့်ကော်မရှင်ဥက္ကဋ္ဌတွေကိုပါအစုလိုက်ပြုံးလိုက်ဖမ်းဆီးထိန်းသိမ်းထားခဲ့တာဒီကနေ့ဆိုရင်တလနီးပါးရှိနေပါပြီဦးသိန်းစိုးကော်မရှင်ကပထမဦးဆုံးထုတ်ပြန်ပေးလိုက်တဲ့ရွေးကောက်ပွဲဆိုင်ရာအချက်အလက်တွေကတော့မြို့နယ်အလိုက်ကော်မရှင်ကထုတ်ပြန်တဲ့မဲဆင်းနဲ့လဝကမှာရှိတဲ့စည်ရင်နှိုင်းရှင်ချက်ဇယားတွေပါဖေဖော်ဝါရီလ16ရက်နေ့ကစပြီးထုတ်ပြန်တဲ့အဲ့ဒီဇယားတွေထဲမှာနိုင်ငံသားစီစီရေးကတ်မပါပဲမဲဆင်းမှာပါဝင်နေတဲ့သူတွေရဲ့စည်ရင်စီစီရေးကတ်တစ်ခုတည်းနဲ့မဲဆင်းမှာနှစ်ကြိမ်ပါသူ၃ကြိမ်အထက်ပါသူဆိုပြီးဖော်ပြထားတာတွေ့ရပါတယ်။အရေးကြီးတာကတော့အဲ့ဒီထုတ်ပြန်ပေးလိုက်တဲ့စီးရင်တွေဟာမဲမတမာမှုဖြစ်စေနိုင်သောမဲစီးရင်တွေဖြစ်နေမနေပါ။တကယ်တော့လဝကကပြုစုထားတဲ့လူဦးရေစီးရင်ဆိုတာ update ဖြစ်မနေပါဘူး။ကြောင်းရွှေသွားသူတွေကိုပုံမှန်ပယ်ဖျက်လို့မရှိသလိုအဲ့ဒီမြို့နယ်ထဲဝင်လာအခြေစိုက်သူတွေကိုလည်းပုံမှန်ဖြစ်သွင်းခြင်းမရှိပါဘူး။ဒါအပြင်အိမ်ကားရဲနေထိုင်သူတွေရွှေပြောင်းအလုပ်လုပ်သူတွေအစားရှိတဲ့ပြင်ကိုလည်းပုံမှန်ဖြစ်တင်းလေးရှိတာမဟုတ်တဲ့အတွက်မြေပြင်မှာတကယ်မမှန်ကန်ပါဘူး။ဒါကြောင့်လဲဥလာသိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအခြေခံမဲဆင်းပြုစုရာမှာလဝကစင်းတစ်ခုတည်းကိုအခြေခံထားတာမဟုတ်ဘူးဆိုပြီးတရားဝင်တိုင်းပြည်ပြည်သူပြောထားခဲ့တာမို့ဒါဟာလျှို့ဝှက်ချက်မဟုတ်ခဲ့ပါဘူး
။ဒါအပြင်မဲဆင်းထဲမှာနိုင်ငံသားစီစီကတ်မပါသူတွေကိုထည့်သွင်းထားတာကလည်းထူးဆန်းတာတော့မဟုတ်ပါဘူး။ရွေးကောက်ပွဲဥပဒေဤဥပဒေထဲမှာနိုင်ငံသားစီစီရေးကပျောက်ဆုံးနေသူတွေမလုပ်ရသေးသူတွေကိုလည်းနိုင်ငံသားအခွင့်အရေးမဆုံးရှုံးစေဖို့တက်ဆိုင်ရာထောက်ခံချက်တွေရှိရင်မဲပေးခွင့်ရှိရမယ်ဆိုတဲ့အချက်ပါဝင်နေပြီးအဲ့ဒါဟာလည်းဥပဒေနဲ့အညီဖြစ်နေတာကြောင့်မဲမတမာမှုဖြစ်စေနိုင်သောဆိုတဲ့အထက်အကျုံးဝင်မှာမဟုတ်ပါဘူး။ပတ်ဝန်းကျင်နံပါတ်တစ်ခုထဲနှစ်နေရာအထက်ပါနေတာတွေကလည်းအထူးဆန်းကြီးတော့မဟုတ်ပါဘူး။ပထမအကြိမ်မဲဆင်းထုတ်ပြန်ရမှာကွန်ပျူတာစာစီဆိုင်ရဲ့ပြဿနာတွေကြောင့်အဲ့လိုမှတ်ပုံတွေထပ်နေတာတွေဖခင်နေရာမှာလူတယောက်တည်းရဲ့နာမည်အချင်းချင်းပါနေတာတွေတွေ့ခဲ့ရပြီလဲဖြစ်ပါတယ်။အဲ့ဒါကြောင့်လဲမဲဆင်းပြင်ဆင်မှုတွေလုပ်ခဲ့ရတာမျိုးပါ။အဲ့လိုစည်ရင်မျိုးကိုမဲမသမာမှုဖြစ်စေနိုင်သောစည်ရင်တွေထည့်လို့ရခြင်းရမှာဖြစ်ပေမဲ့မဲမသမာမှုလို့ဆွတ်ဆွဲဖို့ဆိုရင်တော့နောက်ထပ်ခိုင်လုံတဲ့အချက်လက်အထောက်အထားအသေးချာရှာရပါဦးမယ်။ပြောရရင်ဦးသိန်းစိုးကော်မရှင်ကအခုထုတ်ပြန်ထားတဲ့မြို့နယ်တချို့ရဲ့မဲဆင်းနဲ့လာဝကစည်မတူညီမှုဟာမဲမသမာမှုရှိခဲ့တယ်ဆိုပြီးအထိဆွတ်ဆွဲနိုင်မှုအဝေးကြီးလိုပါသေးတယ
်။ဦးသိန်းစိုးကော်မရှင်ကဖေဖော်ဝါရီလ23ရက်နေ့မှာနောက်ထပ်ထုတ်ပြန်တဲ့စင်းကတော့မဲလက်မှတ်ရိုက်နှိပ်မှုပါ။တကယ်တော့အဲ့ဒီစင်းဟာဦးလာသိန်းကော်မရှင်ကတိုင်းပြည်ပြည်သူထုတ်ပြန်ထားပြီးဖြစ်တယ်လို့လျှို့ဝှက်ထားတာမျိုးလည်းမရှိပါဘူး။လက်ရှိထုတ်ပြန်တဲ့စင်းကမဲစာရွက်တွေကိုနေ့လိုက်ထုတ်ယူခဲ့တာမျိုးပဲပုံပြီးပါတာပါ။ဒီနေရာမှာအများပြည်သူထင်အောင်ထင်မှားဖြစ်စေနိုင်တာတခုတော့ပါပါတယ်။အဲ့ဒါကတော့ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းနယ်ပြည်နယ်လွတ်တော်တွေအတွက်လွတ်တော်တခုမှပြင်းမြမဲပေးပိုင်ခွင့်ရှိသူစီးရင်38တန်းဝန်းကျင်ရှိပေမဲ့မဲလက်မှတ်တွေရိုက်ထုတ်ဝေငှရမှာတော့တစ်မျိုးစီအတွက်ပြင်းမြ43တန်းကနေ44တန်းကျော်ရှိနေတာပါ။ဒါကြောင့်အဲ့လိုဖြစ်ရတယ်ဆိုတဲ့အကြောင်းရင်းဟာကော်မရှင်အစစ်အစစ်အနေနဲ့တပ်ဆိုင်ရာမဲဆန္ဒနေမြေမဲယုံတွေစီမဲလက်မှတ်ဝေငှရမှာမဲပေးပိုင်ခွင့်ရှိသူစီးရင်အတိုင်းတိတိကျကျဝေငှဖို့မဖြစ်နိုင်လို့ပါမဲလက်မှတ်တွေကို2010ရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာပါဒီအတိုင်းရိုက်နှိပ်ခဲ့ဒီအတိုင်းဖြန့်ဝေခဲ့တာကြီးပါဒါကြောင့်အခုလိုမဲစာရွက်ရိုက်နှိပ်ဖြန့်ချီမှုကလည်းတက်မတော်ဘက်ကငကိုဆွဆွဲထားသလိုမဲမတမာမှုဖြစ်စေနိုင်သောအထောက်အထားတွေဟုတ်မနေတာကိုလည်းတွေ့နိုင်ကြပါတယ်။အခုနောက်ပိုင်းအစ်စ်ခန့်အပ်လိုက်တဲ့ကော်မရှင်ကနေ့စဉ်ထုတ်ပြန်နေတာတွေကတော့မြို့နယ်အစင်းကမဲလက်မှတ်ကွာခြားချက်အစင်းတွေပါ။တကယ်တော့မဲပေးတဲ့ကိစ္စမှန်မှန်စစ်ဆေးခြင်းရင်အလွန်လွယ်ပါတယ်။စိုက်ညစ်တဲ့ရာမဲယုံတချို့ကိုရွေးချယ်အဲ့ဒီမဲယုံမှာတာဝန်ယူခဲ့သူတွေတက်တဲ့အဖြစ်လက်မှတ်ရေးထိုးခဲ့ကြတဲ့အမတ်လောင်းကိုစလေတွေစောင့်ကြည့်တဲ့ပြည်သူတွေကိုဖိတ်ခေါ်ပြီးမဲလက်မဲ့အလုံးဖွင့်ဖောက်စစ်စေးတိုက်ဆိုင်စစ်စေးတာနဲ့အလွဲတကူအဖြေပေါ်နိုင်တာဖြစ်ပါတယ်။ ဒါပေမဲ့ကော်မရှင်ဟာအဲ့လိုမလုပ်ပဲမတမာမှုလို့မပြောနိုင်တဲ့အခြားအချက်လက်တွေကိုပဲစစ်ဆေးနေ့စဉ်ထုတ်ပြန်နေတာတွေ့မြင်ကြရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဘူးချုပ်မူကြီးမေအောင်နိုင်ကတော့2020ရွေးကောက်ပွဲမှာမဲမတမာမှုဖြစ်စေနိုင်သောမဲစင်းရင်ပြဿနာဖြေရှင်းမပေးလို့ဆိုပြီးနိုင်ငံတော်သမ္မတနဲ့လူများစွာကိုဖမ်းဆီးပြီးအာဏာရယူအုပ်ချုပ်နေပါပြီ။ဒီအတွက်အာဏာရယူအုပ်ချုပ်ခဲ့တာမဲမတမာမှုကြောင့်တနည်း2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတာဟာမှန်ကန်မှုမရှိတကယ်အနိုင်ရတာဟာအခြားပါတီတစ်ခုခုဖြစ်တယ်ဆိုတာကိုတက်တည်ပြဖို့တာဝန်ရှိနေပါသေးတယ်။အဲ့လိုတက်တည်ပြနိုင်ခြင်းမရှိခဲ့ဘူးဆိုရင်တော့နိုင်ငံတော်သမ္မတနဲ့နိုင်ငံခေါင်းဆောင်တွေကိုဖမ်းဆီးအရေးပေါ်အခြေအနေကြီးညာအာဏာရယူအုပ်ချုပ်ခဲ့တဲ့အကြောင်းရင်းဟာမဲဆင်းပြဿနာကြောင့်မဟုတ်ပဲအာဏာကိုလိုချင်လို့အာဏာသိမ်းခဲ့ရတာလို့ပဲမှတ်တမ်းတင်ကြရမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ရှိလာရနေရများဖြစ်ပါတယ်တောရရှင်များရှင်။ဒါမဲ့တောရရှင်တွေအားလုံးမင်္ဂလာပေါင်းတဲ့ပြည်စုံနေကောင်းကျန်းမာပါစေ။ဘေးပညာဝေးကွာအန္တရာယ်ကင်းကြပါစေလို့ပထမဆုံးဆုတောင်းပေးချင်ပါတယ်ရှင်။ VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့မြမတေးချစ်တော်ရရှင်တွေအတွက်မေတ္တာတွေလဲဆောင်တခြင်းလေးတို့နဲ့ဖြောပြေးပေးဦးမှာဖြစ်ပါရဲ့နော်။အခုပထမဦးဆုံးတော့မေတ္တာပြင်နေရေးလာတဲ့တော်ရရှင်တယောက်ရဲ့စာလေးနဲ့စာချင်ပါသေး။ Messenger မှာရေးပို့လာတဲ့တော်ရရှင်ဝင်းနိုင်မှာ
ပြည်သူတွေအတွက်ရန်စိတ်ပူနေမိပါတယ်။အကူအမများရောဘလို့အခြေအနေရှိပါလဲပြောပြပေးကြပါခင်ဗျာ။စစ်တပ်လဲကျမစွာနဲ့နောက်ပြည်သူတွေကိုမပစ်ပါနဲ့ရောဗျာ
။တော်ရရှင်ဝင်းနိုင်ပန်ချားလာပါလိမ့်။မင်းထက်အောင်ဆိုတဲ့တော်ရရှင်ကတော့အချိန်နဲ့တပြင်းညီထုတ်လွှင့်ပေးနေတဲ့ video ကိုအထူးကျေးဇူးတင်ပါတယ်တဲ့တော်ရရှင် Ballet Cancer ကအချိန်နဲ့တပြင်းညီအခုလက်ရှိမြမသတင်းတွေကိုတင်ဆက်ပေးနေတဲ့ video ကိုအများကြီးကျေးဇူးတင်မိပါတယ်တဲ့ဖိုးလားပြည့်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ video အားပေးနေပါတယ်ဒီချက်မကအောင်မြင်ပါစေပြည်သူများဒုက္ခရောက်နေပါတယ် video ရဲ့သတင်းတွေကိုစောင့်မျှော်နားဆင်နေရပါတယ်တဲ့ဖြစ်နေတဲ့မြန်မာနိုင်ငံကဆန္ဒပြလူလူကိုအာဏာပိုင်တွေစစ်တပ်နဲ့ရဲတွေဘက်ကနေပြီးတော့တနက်နေ့ပါအကြမ်းဖက်ပြီးတော့ပြစ်ခတ်နှိမ်နှင်းဖြိုခွဲနေတာအတွက်ရေးလာတဲ့သတင်းရှင်တွေရဲ့အစာတွေမှာတော့ဒီအထူးဝမ်းနည်းပါတယ်ဆိုတဲ့အတန်တွေအကူအညီတောင်းခံတဲ့အတန်တွေဒီလိုစာမျိုးတွေပဲဖတ်ရကြရပါလိမ့်ရှင်။ဒီမှာသတင်းရှင်လွင်မိုးကျော်ကအရန်ဝမ်းနည်းပါတယ်လူစစ်စစ်တွေအသေးသားတွေနာကျင်နေကြပါပြီတဲ့။ဥစိန်ဝင်းဆိုတဲ့သတင်းရှင်ကတော့ဓမ္မနဲ့အဓမ္မဆိုတာအမှန်တရားကအရှုံးမရှိဘူးဆိုတာမသိမချင်းမှတ်ထားလိုက်ပါတဲ့ဒီမှာမြန်မာနိုင်ငံကရေနိုင်ငံတကာရဲ့ပြောဆိုပါဝင်မှုတွေနဲ့ပတ်သက်လို့အစပိုင်းမှာဝမ်းနာအရာအကူတကြီးဖြစ်ပုံတွေ့ရတဲ့မြန်မာလူထုနောက်ပိုင်းမှာတော့စိတ်ပြည့်အားလျှော့လာကြတာကိုသောရရှင်ကြီးရေးထားတဲ့စာရင်းကနေတွေ့နိုင်ပါတယ်နော် Sky ဆိုတဲ့သောရရှင်က UNUS ကအလကားဘာမှတုံ့စားလို့မရအောင်မြန်မာပြည်သူတွေဒီလောက်ဒုက္ခရောက်နေတာဘာမှမကူညီနိုင်တာမြန်မာစစ်တပ်ကိုကြောက်လို့နေတာဆိုရင်လည်းမြန်မာပြည်သူတွေတေပေးလိုက်ပါတော့မယ်တဲ့။ဘာမှတုံ့ဆာမရတဲ့ UNUS ကျေးဇူးတင်ပါတယ်ဆိုပြီးတော့ခက်ရွတ်ရွတ်စိတ်ဆိုးပြီးတော့ရေးလာပါတယ်။နောက်ထပ်တော်ရရှင်တယောက်ကလည်း UN ဆိုတာနာမည်ပဲရှိတာဘာမှတုံ့ဆာလို့မရပါဘူး။တောင်းဆိုမယ်အရေးယူမယ်ပိတ်ဆို့မယ်စာရွက်ပေါ်မှာပဲလုပ်တယ်။တကားဖွင့်လဲဒီဆုံးဖြတ်ချက်တကားပိတ်လဲဘာမှမထူးစား။အဲ့တော့ UN ရေးတယ်နောက်နောက်အချိန်ကုန်လူပန်းနေဘာအစည်းအဝေးမှလည်းလုံနေပါနဲ့တော့တဲ့။ဒီတော်ရရှင်နဲ့စိတ်ပြည့်တဲ့ပုံပါပဲ။နောက်ထပ်တော်ရရှင်တယောက်ကတော့
VOA သတင်းမီဒီယာကအခုချိန်မှာအမှန်ကန်ဆုံးသတင်းဌာနလို့ကျွန်တော်ယုံကြည်ပါတယ်ဗျာ။ဒါကြောင့်လည်းနေရိုင်းနားထောင်ပြစ်ပါတယ်။ကုလသမဂ္ဂကဘယ်အချိန်မှပြည်သူတွေစိတ်ကြည်နှံ့မှုရှိလောက်တဲ့ပြစ်ဒဏ်မျိုးကိုစစ်ကောင်းဆောင်တွေပေါ်ချမှတ်မလဲဗျာ။စိတ်ကြည်နှံ့မှုရှိလောက်တဲ့ပြစ်ဒဏ်မျိုးကိုပြောတာပါ
။ဒီတော်ရရှင်ကဒီအရေးယူတဲ့အခါမှာထိမှန်လောက်တဲ့ပြစ်ဒဏ်မျိုးချပါဆိုပြီးတော့ရေးလာတာဖြစ်ပါတယ်။နောက်ထပ်တော်ရရှင်တယောက်ကတော့စီသူဆိုတဲ့တော်ရရှင်မှာသူဒီရေယူပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ပြောလာတာကတော့
ဘူယိုရီခင်ဗျာအာနာသိန်းစစ်ကောင်စီကြာရှုံးနေစေချင်ပါပြီနိုင်ငံတကာလူကြီးမင်းများအနေနဲ့လည်းစစ်ကောင်ဆောင်တွေကိုပြင်းပြင်းထန်ထန်ရေယူတင်နေပါပြီတချိန်ကရိုဟင်ဂျာဆိုတဲ့လူမျိုးတစ်ခုလုံးကိုမျိုးတုံးတတ်ခဲ့တယ်နောက်တိုင်းရင်းသားတွေကိုအကြမ်းဖက်တယ်တပ်ဖြတ်တယ်မရင်းကျင့်တယ် အခုတော့မြန်မာတနင်္ဂနွေလုံးကတင်မြောက်ထားတဲ့လူလူကောင်းဆောင်တွေကိုဖမ်းတယ်တနင်္ဂနွေလုံးကစန္ဒပြပြည်သူတွေကိုလည်းအကြမ်းဖက်တယ်တတ်တယ်အိမ်ထဲထိဝင်ပစ်ခတ်ဖမ်းဆီးနေပါတယ်ပြည်သူတွေဘဝကအိမ်ထဲမှာနေရင်တော့နောက်ကျောမလုံရပါဘူးဗျာကဘာကြီးတိအောင်ပြောပြပေးကြပါဦးဗျာ
ကဘာကြီးတိအောင်ပြောပြပါတဲ့အိမ်မှာနေရင်တည်းကမှနောက်ကျောမအေးဖြစ်ရပါတယ်ဟုတ်ကဲ့ပါအိမ်ထဲထိဝင်ပြီးတော့ဒီဟိုအင်အားသုံးပြီးတော့အကြမ်းဖက်ဖြိုခွင်းမှုတွေလို့အကယ်၍ဒီစန္ဒပြမှုတွေမှာမပါတဲ့အိမ်တွေကိုပါဝင်ရောက်ပြီးတော့တိုက်ခိုက်မှုတွေလုပ်တဲ့ဗီဒီယိုတွေကတော့အွန်လိုင်းမှာအများကြီးတွေ့ရပါတယ်နောက်ထပ်သောရရှင်ဒီအမေရိကန်ပြည်သူကယ်လီဖိုးနီးယားကရေးလာတဲ့သောရရှင်စာတူတူလေးပဲရေးလာတာပါဒါပေမဲ့သူကဓာတ်ပုံတွေတော်တော်များများပါလာပါတယ်ဒီမြန်မာနိုင်ငံမှာသွေးထွက်တန်ရိုးတိုက်ခိုက်မှုဖြစ်ပွားနေတာ ਈ ဒီစစ်တပ်နဲ့ရဲကအကြမ်းဖက်ဖြုတ်ခွဲမှုဖြစ်တဲ့ပုံတွေအကုန်လုံးစုစည်းပြီးတော့ဒီ template တစ်ခုလုပ်ပြီးတော့ပို့လာတာပါဒီသောရရှင်က
Hello dear VOA ဝိုင်းတော်သားများရှင်အခုကြံပို့လိုက်တဲ့စာလေးကိုတတိယနေ့မှာထည့်ပြီးတော့ပြောပြပါကျမလည်းပြည်သူတွေကပြည်သူပါပဲအခုလိုမြင်ကွင်းတွေကိုတွေ့မြင်ရတာမခံစားနိုင်လို့ပါရှင
်အခုသူပို့လိုက်တဲ့ဒီတက်ပုံတွေကိုနိုင်ငံတကာသိအောင်ပြပေးပါတယ်ဟုတ်ကဲ့ပါမန်နီလာမြင့်အခုလိုမျိုးဒီမြန်မာနိုင်ငံတွင်းမှာဒီဖြစ်နေတဲ့ပုံတွေပေါ့နော်ဟိုဒီအရသားတွေတက်ခံနေရတာမျိုးတွေနောက်ပြီးတော့သွေးကြတဲ့ရောအများကြီးဖြစ်နေတယ်နောက်ပြီးတော့ဟိုအင်အားသုံးလို့ဖြုတ်ခွင်းမှုတွေလုပ်နေတဲ့ပုံတွေအကုန်လုံးကိုအခုဒီနည်းပညာတိုးတက်လာတဲ့ခေတ်လေးဖြစ်နေတဲ့အတွက်ကြောင့်မို့ကဘာကြီးကဒီကျမတို့မြန်မာပြည်သူပြည်သားတွေမကဘူးကဘာကြီးတစ်ခုလုံးကနေပြီးတော့ဒီဗီဒီယိုတွေကိုအချိန်နဲ့အမျှတိုင်းရိုက်ကြည့်ရှုလို့ရပါတယ်ဒါကြောင့်မလို့လဲကျမတို့ Twitter ပေါ်မှာကြည့်မယ်ဆိုရင်နိုင်ငံကောင်းဆောင်အတီးတီးပြီးတော့ဒီကုလသမဂ္ဂကောင်းဆောင်တွေကဒီဓာတ်ပုံတွေနဲ့တကွအခုလိုမျိုးမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုလုံးဝလက်မခံပါဘူးဆိုပြီးတော့ရှုံးချပြောဆိုနေကြတာတွေလည်းကြားရပါတယ်နောက်ပြီး International နိုင်ငံတကာသတင်းမီဒီယာတွေမှာဆိုနေဥပမာ BBC တို့ CNN တို့ Al Jazeera တို့ဒီလိုမျိုးဒါကဥပမာပြောတာပါဟိုတရုတ်နိုင်ငံကအစသတင်းလိုင်းတွေအကုန်လုံးမှာအခုမြန်မာနိုင်ငံကဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုဒီရုပ်မြင်သံကြားပုံတွေနဲ့တကွ Video ပုံနေတဲ့တကွာဒီတကွာလုံးကိုသူတို့ထုတ်လွှင့်ပြသပေးနေတာဖြစ်ပါရဲ့နော်ဒါကြောင့်မလို့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုတော့ကဘာကတော်တော်လေးသိရှိနေကြပါတယ်လို့ပြောချင်ပါတယ်ဒီလိုမျိုးအခုမြန်မာနိုင်ငံကဖြစ်တဲ့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာပြည်တွင်းမှာရှိတဲ့သူတွေရောနိုင်ငံတကာမှာရှိနေတဲ့ဒီနိုင်ငံသားသားတွေပေါ့မြန်မာတွေပါတော်တော်လေးကိုထိုင်းလန်တုံလို့နောက်ပြီးတော့ဟိုအဘရအမတန်မှဒီစိတ်မခံစားနိုင်စွာနဲ့ပေါ့နော်ကျမတို့စီကိုအကူအညီပေးပါဆိုတော့ချက်ချင်းစာရေးလှမ်းရင်း message တွေပို့တာတွေကိုလည်းအချိန်နဲ့အမျှရရှိနေပါတယ်ဒီမှာတော်ရရှင်တွေဗီဒီယိုတွေလည်းတော်တော်များများပို့ပေးပါတယ်ဒီထဲမှာဥပမာတစ်ခုလေးပဲပြောပြရမယ်ဆိုရင်ဒီဖြစ်နေတဲ့အချိန်မှာပေါ့နော်တော်ရရှင်တယောက်စာရေးလာတာပါမြောက်ဒဂုံဘက်မှာစပြီးတော့ပြစ်ခတ်နေရပါပြီမီဒီယာသမားတွေလည်းအရန်အားနေပါတယ် medical team နဲ့တအားနေပါတယ်ကလေးတွေလည်းပိတ်မိနေတယ်ကျေးဇူးပြုပြီးတော့မီဒီယာသမားတွေရဲ့မြောက်ဒဂုံဘက်ကိုလာခဲ့ကြပေးပါကျေးဇူးပြုပြီးဆိုတော့ဒီလက်အုပ်ချင်နေတဲ့ပုံလေးတွေနဲ့အစာလှမ်းပြီးတော့ရေးလာပါတယ်ရှင်အောက်မှာတော့ခွင့်လွှတ်ပါတဲ့အရန်ကိုစိတ်ထဲမှာကြံရမရဖြစ်ပြီးတော့အခုလိုမျိုးစာရေးပြီးတော့ပြောရတာပါလို့လည်းတခါလေးပြောလာပါတယ်ဒါကတော့အဲ့လိုမျိုးတိုက်ခိုက်မှုဖြစ်နေတဲ့အချိန်တွေမှာအလုံးကုကယ်ရမရဖြစ်နေပြီးတော့ရေးလာတဲ့စာရေးတွေကဥပမာတစ်စောင်းကိုပဲပြောပြတာပါကျမတို့အတန်လွှင့်နေတဲ့အချိန်တွေမှာရောနောက်ပြီးအတန်မလွှင့်တဲ့အချိန်မှာပါ Messenger ကနေပြောစာအဲ့လိုလေလှမ်းရေးပြီးတော့မြန်လာပြီးတော့ကူညီပေးကြပါဆိုတော့ရေးလာတဲ့စာတွေကိုဒီအချိန်နဲ့အများရရှိနေတာဖြစ်ပါတယ်။ VOA စီစဉ်နေကတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သောရရှင်တွေကိုမြစ်တာတိလက်ဆောင်တစ်ချိန်လေးတုန်းနဲ့ဖြောပြေးပေးဦးမှာဖြစ်ပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်family@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ကျမတို့ဒီပြီးခဲ့တဲ့ရပိုင်းတွင်မှာဒီမန္တလေးမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ရဲ့လက်နက်သုံးဖြိုခွဲမှုတွင်မှာတနက်ထိပ်ပြီးတော့တ ဒီဆုံးသွားရတဲ့ခြေချင်းရဲ့တခြင်းလေးကိုကျွန်မထုတ်လွှင့်ပေးချင်ပါတယ်။ကျွန်မဒီတခြင်းလေးနဲ့ပတ်သက်ပြီးတော့ Facebook မှာပို့ဆေးရည်အများကြီးတွေ့ပါတယ်။ဒီမှာဒီအဲ့ဒီချိန်မှာရေးထားတဲ့ post တစ်ခုကိုကျွန်မပြောပြပေးချင်ပါတယ်နော်။စိုက်ကို21 ရဲ့ဒီအနုပညာရှင်တယောက်ရေးလာတာဖြစ်ပါတယ်။သူရဲ့ Facebook ပေါ်မှာပါမလ9ရက်နေ့တော့ရေးထားပါတယ်။ညီမလေးကြီးစာဆုံးသွားပြီးတော့မှဒီတခြင်းရှိ ပြီးတော့ computer app ပါတယ်တဲ့သူကတချင်းလေးနဲ့ဒီရုပ်တံဗီဒီယိုအတူလေးလုပ်ထားတာဖြစ်ပါတယ်မြန်မာလေး angel နဲ့ကြာဆုံးသွားရဲ့ညီကိုများကောင်းရာသူကြီးလာပါစေလို့ဆုမွန်ကောင်းတောင်းလျှက်ပါတယ်တရေတော်ပုံအောင်ရမည်တဲ့ဒါက psycho 21 ရဲ့ဒီ facebook မှာရေးထားတဲ့ post တွေကိုကျွန်မဖတ်မိရလို့တော်ရရှင်နေနဲ့ဝေးမြလိုက်တာပါနော် Data post ခုမှာလေ3/3/2020ကအကျန်းဖတ်အုပ်စုရဲ့ပြစ်ခတ်မှုကြောင့်တေဆုံးရတဲ့အင်ဂျယ်လီယာအဆိုတော်ဖြစ်ချင်ခဲ့တာပါတဲ့အင်ဂျယ်လီယာရဲ့စာနာပြေသွားအောင်သူကိုယ်တိုင်တည်ဆူထားတဲ့တခြင်းလေးကိုတယောက်တစ်ခေါက်လောက်ဖြစ်ဖြစ်နားထောင်ကြရအောင်ပါဆိုပြီးတော့သူ့ရဲ့တခြင်းဗီဒီယိုလေးကိုဝေမျှထားပါတယ်ဒီကွဲလွန်သွားတဲ့အင်ဂျယ်ဆိုတဲ့တမီလေးဒီကျဲစင်းရဲ့ Facebook စာမျက်နှာကိုတွားကြည့်တော့လေပြီးခဲ့တဲ့2019ဇန်နဝါရီလကုန်ကမှ ဆိုတော့တလကျော်ပဲရှိပါသေးရဲ့เนาะပြီးခဲ့တဲ့တလကျော်မှာသူကအဲ့သူ့ရဲ့တခြင်းဗီဒီယိုလေးကိုတင်ပေးထားတာပါသူရေးထားတာလေးလည်းရှိပါတယ်အင်ဂျင်ရဲ့ကိုယ်ပိုင်တခြင်းလေးမလို့နားဆင်ပြီးဝေဖန်ပေးပါဦးเนาะတဲ့အားလုံးစောင့်ပေးကြလို့ကျေးဇူးအများကြီးတင်ပါတယ်စောင့်ရကျူနဲ့မေလို့လည်းမျှော်လင့်ပါတယ်တဲ့သူမဆုံးရင်တလကျော်ကမှအင်ဂျယ်ကိုယ်ပိုင်ရေးသွားခဲ့တာဖြစ်ပါတယ်ကျမလည်းဒီ ဲ့အဆိုတော်လေးတယောက်ဖြစ်တယ်ဆိုတာသိလိုက်ရပါတယ်နော်။သူ့ရဲ့တခြင်းတွေကိုနားမထောင်ရအောင်မဲ့သောရရှင်ဒီအားလုံးလည်းနားထောင်ဖြစ်သွားအောင်လို့ Angel တွေသူတီဆိုပြီးတော့တရုတ်ဆောင်သွားတဲ့တခြင်းလေးနဲ့ထုတ်လွှင့်ပေးချင်ပါတယ်ရှင်။ No reason ဆိုတဲ့တခြင်းဖြစ်ပါတယ်။မြန်မာလိုဘာသာပြန်ရမယ်ဆိုရင်တော့အကြောင်းပြချက်မရှိလို့ပဲပြန်ရမှာပါ။ Angel လို့ခေါ်တဲ့ခြေချင်းရဲ့တခြင်းလေးကိုနားဆင်ကြည့်ပါအောင်နော်။ချင်းဗီဒီယိုမှာတကူရန်တရုပ်ဆောင်ထားတာဖြစ်ပါတယ်။အဲ့ဒီဗီဒီယိုလေးကိုကြည့်စင်နေရှင်တော့ YouTube ပေါ်မှာတွားပြီးကြည့်လို့ရပါတယ်ရှင်။သူရဲ့ Facebook စာမျက်နှာပေါ်မှာလည်းတွားပြီးကြည့်လို့ရပါတယ်။ Facebook ပေါ်ကတရားရေးထားတယ်လို့ Angel ဆိုတဲ့နတ်သမီးလေးဟိုးဝေးဝေးဟင်းနေမှာအေးစင်စင်နဲ့ပြန်တန်းနေပါတော့လို့ဆုတောင်းပေးပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်တာတွေနဲ့ဒီတချင်တောင်းဝါရီကိုတင်းငွေနေညာဝိုင်းနဲ့တင်းငွေလာနေမနေ့ပိုင်းချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသည်ရေဒီယိုကနေဖန်ယူနာရှင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နာရှင်နိုင်ပါသည်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးနားထောင်နိုင်ပါသည်ရှင်ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bemis.voanews.com ဖြစ်ပါတယ်။ ကျမအေးသနာကြပါရှင်။ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားရှင်လန်းချမ်းမြေ့ကြပါစေ
။မြေရဲ့ချစ်တော်လေးဘဝကိုမြည်ပြင်းစင်ဖို့တင်ကျင်းစင်လို့ရရောင်းလဲအောင်တိုင်းမေ No reason But you will be
born ဒီနေ့ကသုတအစီအစဉ်ဖြစ်နေဒီတစ်ပတ်ကုလသမဂ္ဂလူမျိုးရေးကောင်စီအကြောင်းကိုပြောပြထားပါတယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးတော့ဘူးတုဒရရစီဖို့အတွက်မညံ့ရုံနဲ့တက်ဆက်ပေးထားပါမယ
်။နိုင်ငံတစ်ခုမှဒါမှမဟုတ်နိုင်ငံတစ်ခုနဲ့တစ်ခုကြားမှာပြင်းထန်တဲ့ပြည်သက်ခါတွေအငင်းပွားမှုတွေအကြမ်းဖက်မှုတွေဖြစ်လာတဲ့အခါကုလသမဂ္ဂလုံခြုံရေးတောင်းဆိုဆိုတဲ့အကြောင်းများကသတင်းတွေထဲမှာရင်းချိန်လာကြမှာဖြစ်ပါတယ်။ Security Council လို့ခေါ်တဲ့လုံခြုံရေးတောင်းဆိုဆိုတာဟာကမ္ဘာကုလသမဂ္ဂရဲ့အတိတ်ကအစိတ်အပိုင်းရန်ညားကြီး6ခုရဲ့ကအရေးပါဆုံးကဏ္ဍကြီးတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတွေထဲမှာငြိမ်းချမ်းမှုနဲ့လုံခြုံရေးပြတ်တုံးလာတဲ့အခါလုံခြုံရေးကောင်စီအနေနဲ့နိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးထိန်းသိမ်းပေးတာနိုင်ငံတွေကြားပြန်လည်သိမ်းမြှုပ်တွေဖြစ်လာစေဖို့ဆောင်ရွက်ပေးတာလူအခွင့်အရေးကိုလေးစားလိုက်နာစေဖို့တိုက်တွန်းနှိုးဆော်တာနိုင်ငံတွေရဲ့ပြည်ထနာတွေကိုပူးပေါင်းဆောင်ရွက်ဖြည့်ဆင်းတာစတဲ့ကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအပေါ်အခြေခံပြီးတာဝန်ယူရတဲ့အခန်းကဏ္ဍကနေပါဝင်ရပါတယ်ဒီလိုဆောင်ရွက်တဲ့အခါပထမဆုံးစီးနင်းစည်းကမ်းနဲ့သဘောတူညီချက်တွေရေးဆွဲကြပါတယ်။တချို့အရေးကိစ္စတွေမှာစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ပြီးဖြန့်ပြစ်ပေးတာ၊လုံခြုံရေးကောင်စီရဲ့အထူးပန်တမန်တွေခန့်အပ်တာအပြင်စီးပွားရေးအရာထံထက်အရေးယူတာ၊လက်နက်ရောင်းချမှုပိတ်တင်တာ၊ဗဏ္ဍာရေးအရာထိန်းချုပ်အရေးယူတံခတ်တာ၊တန်ရင်းစမန်ကင်းဆောင်ရွက်မှုတွေကိုရပ်ဆိုင်ပစ်တာ၊အပြာရောင်အုပ်ချုပ်ဆောင်ထားတဲ့ငြိမ်းချမ်းရေးတပ်သားတွေဆေးလွတ်ပြီးစီရေးအရာလိုအပ်တယ်လို့ဆောင်ရွက်တာစတဲ့လုပ်ပိုင်ခွင့်နေရှိပါတယ်။လုံခြုံရေးကောင်စီရဲ့ပထမဆုံးဆွေးနွေးပွဲကို1946ခုနှစ်ဇန်နဝါရီလ18ရက်နေ့ကအင်္ဂလန်ဝက်စ်မင်စတာမှာရှိတဲ့ Church House မှာစတင်ကျင်းပခဲ့ကြပြီးနောက်ပိုင်းမှာတော့ American တရားစုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာအငြင်းတန်းရုံးဖွင့်ခဲ့ပြီးတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်။လုံခြုံရေးကောင်စီမှာအငြင်းတန်းအဖွဲ့ဝင်၅နိုင်ငံနဲ့အငြင်းတန်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ၁၀နိုင်ငံစုစုပေါင်းအဖွဲ့ဝင်နိုင်ငံ15နိုင်ငံရှိပါတယ်။အငြင်းတန်းအဖွဲ့ဝင်နိုင်ငံတွေကတော့ American ပြည်ထောင်စု, United Kingdom, Russia, ပြင်သစ်နဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အနည်းကအဖွဲ့ဝင်နိုင်ငံ10နိုင်ငံကိုတော့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာရွေးချယ်ပြီးသက်တမ်းကတော့2နှစ်ရှိပါတယ်။လုံခြုံရေးကောင်စီရဲ့တဘာပတိနေရာကိုတော့အဖွဲ့ဝင်15နိုင်ငံကအင်္ဂလိပ်အခရာအစဉ်တိုင်းအလှည့်ကျတလတိတိတာဝန်ယူကြရတာဖြစ်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်တွေကိုနောက်ဆုံးအတည်ပြုပေးဖို့အတွက်မဲခွဲဆုံးဖြတ်ကြရပြီးတော့အဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံကသဘောတူထောက်ခံမဲ့ပြီးခဲ့ရင်တော့ဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်ပါတယ်။ဒါပေမဲ့အငြင်းတဲ့အဖွဲ့ဝင်နိုင်ငံတစ်ခုကသဘောမတူကန့်ကွက်ခဲ့မယ်ဆိုရင်တော့ဆုံးဖြတ်ချက်တွေကိုအတည်ပြုလို့မရတော့ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီဟာ1966ခုနှစ်ကစပြီးနိုင်ငံတကာကအာဏာရှင်အစိုးရပေါင်း30ကိုအရေးယူတံခါးမှုတွေပြုလုပ်ထားပြီးဖြစ်ပါတယ်
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆုတ်ချမှုတွေသတင်းငါးပတ်ရှိလာပါပြီ။တနင်္ဂနွေနေ့ကတော့ရန်ကုန်မြို့နေရအတော်များများမှာစစ်တပ်ရဲ့ရဲတွေကညာဘက်တွေမှာလူငယ်ရက်ွက်တွေအိမ်တွေထဲကိုပစ်ခတ်ဖမ်းဆီးတာတွေလုပ်လာပါတယ်။ရန်ကုန်မြို့ဟာစစ်မြေပြင်လို့ဖြစ်နေတယ်လို့ဒေသခံကပြောပါတယ်။တောင်မွေကြောင်မြောင်းတင်ကန်းချောင်းတောင်ကလာဒေါ်ဘုံမယန်းကုန်းဆိုင်ရန်ကင်းပဟန်းရွှေပြည်တာမြို့နယ်ပါဝင်ရန်ကုန်မြို့နေရအတော်များများမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးမြောက်ကလာဘက်မှာတော့အတံပုံးမိခိုးပုံးအပြင်ခြေအစ်စ်တွေနဲ့ပြစ်ခတ်ဖြစ်ပါတော့ရန်ကုန်မန္တလေးမုံရွာနေပြည်တော်အပြင်မြစ်ချီနာကလေးတဝဲတို့လိုပြည်နယ်နဲ့တိုင်းအတော်များများကမြို့တွေမှာလည်းစစ်စိုးကဆန့်ကျင်ဆန္ဒပြမှုတွေအရှိန်မြင့်နေဆဲပါအာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြုတ်ခွင်းတာတွေနဲ့တက္ကသိုလ်ရဲ့ဆေးရုံတွေမှာဝင်ရောက်စီးနှင်စခန်းချတာတွေလုပ်ခဲ့တဲ့နောက်မှာမြန်မာနိုင်ငံကဩဇာကြီးတဲ့မဟာမိတ်အလုတ္တမအဖွဲ့အစည်းများကမတ်လ၈ရက်တနင်္လာနေ့ကစပြီးတနင်္ဂနွေအတိုင်းတာနဲ့အထွေထွေသပိတ်ကြီးမှောက်ဖို့ကြေညာချက်ထုတ်ပြန်ဆော်လိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့်ဗီယိုအေမြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘရန်နဲ့အမျိုးမျိုးကကင်းဝေးနိုင်ကြပါစေ။ဗီယိုအေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ
This program has come to you from